ยุทธ์ทีนี้ยาซาบิลมาเลล่ายา
ရုပ်ပိုင်းကိုလေ့လာလို့ချင်းသူဆိုရိုးရဲ့တာမျက်နာ80နဲ့မှာ8မှာကြည့်မယ်နော်အဲ့ဒီမှာရုပ်ပိုင်းမှာအပိုင်းအခန်းငယ်ပေါ့ရုပ်ပိုင်းဆိုတဲ့ခေါင်းစဉ်ကြီးရဲ့အောက်မှာအခန်းဖွဲ့ထားတာဟာ9ခန်းရှိတယ်နော်ရူပသမုဒ္ဒေတရူပဝိပါကရူပသမုဒ္ဌံသမုဒ္ဌာနပေါ့ပြောမယ်ဆိုရင်တော့ရူပသမုဒ္ဌံရူပကလာပရူပပဝတိတ်ကမာတဲ့အဲ့ဒီ၅ခုကိုလေ့လာပဝတိတ်ကမာတိတ်ကမာရူပပဝတိတ်ကမာအဲ့တော့ရူပသမုဒ္ဒေတရူပသမုဒ္ဒေတဆိုတာဘာလဲဆိုတော့ရုပ်တွေကိုအကျဉ်းအားဖြင့်လေ့လာမယ်လို့ဒီလိုဆိုလိုတာနော်ရုပ်28ပါရှိတယ်သိမ့်ဖြေလို့လားဟုတ်ဟုတ်ရုပ်28ပါးရှိတဲ့ဟာကိုအကျဉ်းအားဖြင့်လေ့လာမယ်လို့ဆိုတဲ့အတွက်သူ့ရဲ့ခေါင်းစဉ်ကိုရူပသမုဒ္ဒေတာเนาะသမုဒ္ဒေတာဆိုတာတော့အကျဉ်းအားဖြင့်လေ့လာမယ်လို့ဆိုလိုတယ်သူ့ရဲ့အဓိပ္ပာယ်ကဥဒ္ဒေတာပေါ့ဆိုလိုချင်တာဥဒ္ဒေတာဆိုတာလူရင်းကိုပဲလေ့လာမယ်အနည်းဆုံးကိုလေ့လာမယ်အကျဉ်းအားဖြင့်လေ့လာမယ်ဒီလိုမျိုးဥဒ္ဒေတာဥဒ္ဒေတာဂန္ဓလို့ခေါ်တယ်အဲ့ဒီဥဒ္ဒေတာကန္တမှာရူပနဲ့ပေါင်းလိုက်တဲ့အခါမှာသူ့ရဲ့တဏ္ဍာနိယရူပသမုဒ္ဒေတာလို့ဖြစ်သွားတာအဲ့တော့ဒီဥဒ္ဒေတာဆိုတဲ့ဟာလေးကိုဘယ်မှာတွေ့ဘူးမလဲဆိုလို့ရှိရင်ပဋ္ဌာန်းမှာတွေ့ဘူးလိမ့်မယ်နော်ဟုတ်ပစ္စယနဲ့ဥဒ္ဒေတာနဲ့ပေါင်းလိုက်တာပစ္စယနဲ့ဥဒ္ဒေတာနဲ့ပေါင်းလိုက်တဲ့အခါမှာပစ္စယုတ်ဒေတာဆိုပြီးမှဖြစ်သွားတာအဲ့ဒီပစ္စယုတ်ဒေတာဆိုတာဘာလဲဆိုလို့ရှိရင်ဒိဋ္ဌိပစ္စယောအာရမဏပစ္စယောဆိုပြီးအဲ့ဒီ24ခုလေးကိုပဲပါတာဟုတ်ပစ္စယုတ်ဒေတာဟုတ်တယ်တွေ့တယ်မလားပဋ္ဌာန်းစာရဲ့ခေါင်းစဉ်ပါပစ္စယုတ်ဒေတာဆိုတာပဋ္ဌာန်းကိုအကျဉ်းဆုံးလေးလေ့လာမယ်အကျဉ်းဆုံးလေးရှပြမယ်ဆိုပြီးတော့မှအဲ့ဒီ24ပစ္စည်းပြတာဟေတုပစ္စယောအာရမဏပစ္စယောအဲ့ဒီအာဝိကတပစ္စယောဒီ24ခုပဲခေါင်းစဉ်ကလေးတွေပဲပြပြသွားလိုက်တာကိုဒါကတော့ပဋ္ဌာန်း24ခုဆိုပြီးတော့ပြတာအဲ့ဒါဟာလုံးဝအကျဉ်းဆုံးဒီထက်ကျဉ်းလို့မရတော့ဘူးလို့သူ့ကိုဥဒ္ဒေတာနီးလို့ပြောတယ်အဲ့ကြတော့ပစ္စယဥဒ္ဒေတာအဲ့ဒါကိုပစ္စယုတ်ဒေတာလို့ตัวขอไล่ตาแน่ๆลิทัชแช่มั้ยอุฏเฑตาอ๋อแน่ๆทัชแช่มั้ยဆိုလို့ရှင်ตัวนิฏเฑตาလို့ခေါ်တယ်นิฏเฑตานิฏเฑตาဆိုရင်ทัชแช่ไล่ตาไอ้ไอ้ตัวตัวဟိုเหตุปิสยติเหตุเหตุตัญญุตกานันธรรมานันကိုตั้วပြီဆိုလို့ရှင်ปิสยะนิฏเฑตาဟုတ်ล่ะปิสยะนิฏเฑตาโหปิสยุฏเฑตาတော့မจีนတော့ပဲねแน่ๆแช่ออกมั้ยဆိုတော့အဲ့ဒီထက်ทัชแช่มั้ยอเจโอပဲแช่ไล่တော့มั้ยဆိုရင်ปฏิဆိုတဲ့ชื่อหาလေးခံตั้วတယ်ปฏินิฏเฑตาပရိနိဗ္ဗာန်ဆိုလို့ချင်းပဋ္ဌာန်း၅ခြင်းသလုံးကိုဆိုဒီလိုမျိုးအဲ့တော့လူရင်းကတော့ဒါရူပသမုဒ္ဒေတာဆိုတာရုပ်28ပါးကိုအကျဉ်းအားဖြင့်လေ့လာမယ်အကျဉ်းအားဖြင့်ဘယ်နည်းနဲ့လေ့လာမလဲဆိုလို့ချင်းနာမည်ကလေးတွေကိုပဲအရင်လေ့လာမယ်ဟုတ်ပြီနော်ရုပ်ကိုနာမည်ကလေးတွေလေ့လာမယ်ဒါကိုပဲတို့ကတခန်းအနေနဲ့လေ့လာမယ်အဲ့ဒီတခန်းကိုဒီနေ့ညစပြီးအောင်လေ့လာမှာပေါ့နောက်တစ်ခုကရူပဝိပါကဆိုတာတူရာတွေကိုပေါင်းလိုက်တာပထဝီတေသောအာဘောဝါယောဟုတ်ပထဝီအာဘောတေသောဝါယောပအာတေဝါပေါ့သူအစင်လိုက်အဲ့ဒီရုပ်ပိုင်းမှာတော့ဟိုဒီ၄ပါးကိုအစင်လိုက်ပဲလောက်ရတယ်နော်ပအာတေဝါပထဝီအာဘောတေသောဝါယောဟို၄ခုပြည့်ရင်ဘီယောဆိုလောက်လို့မရတော့ဒီဘိုင်းမှာကြောလေပထဝီပြီးလို့ချင်းအဲတေသောပြည့်ဝါယောဝါယောပြည့်အာဘောအဲ့လိုမျိုးလောက်လို့မရဘူးပထဝီအာဘောတေသောဝါယောအစင်အတိုင်းပဲသွားမယ်နော်အစင်အတိုင်းသွားမယ်ဆိုတော့အဲ့ဒီအစင်အတိုင်းသွားတဲ့ဟာကိုမြတ်စွာဘုရားရှင်ရဲ့ဉာဏ်တော်ဒီလိုခေါ်တယ်ဒေသနကမအစင်ဒါလေးမှတ်ထားပါဒေသနကမအစင်အစင်တိုင်းသွားတယ်ဆိုတာဒေသနကမအစင်ဒေသနာကိုစင်ထားတယ်လို့ဆိုလို့နော်ဟုတ်ပြီလားဒေသနာကိုစင်လိုက်တာမကင်၈ပါးကိုစင်လိုက်တယ်အခုလိုမျိုးဟိုဝီထီပိုင်းဝီထီပိုင်းပြီးရင်ဝီထီမုတ်ပိုင်းဝီထီမုတ်ပြီးပြီးလို့ချင်းရုပ်ပိုင်းအဲ့လိုစင်ထားလိုက်တာဒေသနကမအစင်ဒီအတိုင်းလေးစင်လိုက်တယ်တစ္ဆာ၄ပါးဒုက္ခတစ္ဆာသမုဒယတစ္ဆာနိရောဓတစ္ဆာမဂ္ဂတစ္ဆာအဲ့လိုအစင်လေးတွေဒါကိုဟောစင်လို့လည်းခေါ်တယ်နော်ဒီကောင်ဘယ်လိုပြောမလဲ
ဟောစင်
လက်စော့ပြားချင်းဟောတဲ့စီရင်နေတယ်ဒါကိုဟောစင်လို့ခေါ်တယ်ရင်းနှီးကဒီလိုမလို့ဘယ်လိုလုပ်နေလဲ
နောက်တစ်ခုဟောစင်ဟောစင်ပြီးလို့ရှိရင်နောက်တစ်ခုကျတော့ကျင့်စင်ကျင့်စင်ကျင့်တဲ့အစင်ကျတော့သူကဘယ်ကနေစပြီးတော့မှကျင့်ရမှာလဲကျင့်စင်ဒေသနာကမှဟောစင်ပြီးလို့ရှိရင်ကျင့်စင်ဟောစင်နဲ့ကျင့်စင်တွေကမတူဘူးဟုတ်ပြီလားဟောစင်မှာကျတော့ဒီတိုင်းလေးစင်ပြီးတော့မှဟောလိုက်တာရှိတယ်အဲ့ဒီဟာကိုကိုကတရားအားထုတ်လို့ကျင့်တဲ့အခါမှာငါတော့ဒီတိုင်းကျင့်မှဖြစ်မှာဆိုပြီးတော့အဲ့လိုလုပ်နေစရာမလိုဘူးအဲ့ဒီလိုမျိုးဒါကိုကျင့်စင်ကျင့်စဉ်တစ်ခုပြီးလို့ရှိရင်နောက်တစ်ခုကပယ်စဉ်ပယ်စဉ်ကိုမြတ်စွာဘုရားဟောလိုက်မယ်ဆိုလို့ရှိရင်ပယ်စဉ်ဘယ်လိုလဲတဏ္ဍာအဝိဇ္ဇာကိုပယ်မယ်ဆိုပြီးတော့မှလုပ်တယ်ဆိုလို့ရှိရင်သူကပယ်စဉ်အနေနဲ့ရှာကြည့်မယ်ဆိုလို့ရှိရင်ပထမအမှတ်ကပယ်မှာဘာကိုပယ်မှာလဲဆိုရင်ဒိဋ္ဌိနဲ့ဝိသီကိစ္စကိုပယ်မှာဟုတ်လားအဲ့ဒါပယ်စဉ်လို့ခေါ်တယ်သူကလည်းသူပယ်သွားလိုက်တာအဲ့ဒါပယ်စဉ်လို့ခေါ်တယ်အဲ့တော့ဟောစဉ်ရှိတယ်ကျင့်စဉ်ရှိတယ်ပယ်စဉ်ရှိတယ်တချို့ဟာဒီဟောစဉ်ကိုဟောစဉ်အတိုင်းပဲနားလည်ရတယ်။သီလ၊သမာဓိ၊ပညာ။သီလလုံးဝမလုံလို့ရှိရင်သမာဓိမရဘူး။သမာဓိလုံးဝမရသေးလို့ရှိရင်ပညာမဖြစ်ဘူးလို့အဲ့လိုဟောစဉ်ကိုကျင့်စဉ်ထင်ပြီးတော့မှလူတွေကိုအကဲဖြတ်လို့ချင်းဟိုတရားအားထုတ်တယ်ထားပါတော့အခုမဏိလာတရားစခန်းဝင်နေတယ်ဆိုရင်အာ तू ကဘယ်လောက်မှလည်းသီလလည်းလုံတာမဟုတ်ဘူး။သီလမလုံမဲနဲ့တရားမရဘူးလေ။ तू ဒီလိုမျိုးအကဲဖြတ်မိတတ်တယ်။ तू ကသီလ၊သမာဓိ၊ပညာနဲ့ဆိုတော့ဟောစဉ်အနေနဲ့ထားခဲ့လိုက်တယ်ကျင့်လည်းမှန်တယ်တိလာသမารီပညာသို့တော့အဲ့ဒါဟာတိလာကိုတစ်နှစ်ကျင့်တစ်နှစ်လုံးတိလာဖြည့်လို့လုံပြီဆိုမှသမာရီကိုတစ်နှစ်ကျင့်ပညာကိုတစ်နှစ်ကျင့်အဲ့လိုမျိုးဆိုလိုတာမျိုးမဟုတ်ဘူးသူကသူအရိယာမတ်ကိုရသွားလို့ချင်းတပြိုင်တည်းပဲဝိတ္တဒီစေတသိက်ဟာတပေါင်းဒီသူကသူပဲရှင်သွားတာပဲလေတိလာဟုတ်ဘူးလားဟောတိလာတွေမလုံရလုံဖို့မလိုဘူးလို့ဆိုလိုတာမဟုတ်ဘူးအစဉ်နေရဲ့သဘောကိုနားလည်ဖို့ဆိုလိုတချို့သီလမလုံဘူးတရားကိုတော့ရသွားတယ်တရားရသွားတာနဲ့တပြိုင်တည်းသီလကလုံထားပြီးသားဖြစ်သွားတယ်လုံသွားတယ်အဲဒီလိုမျိုးတို့သိနေတဲ့အင်္ဂုလိမာလာတို့ဆိုသီလကိုဘယ်မှာဖြည့်ကျင်းခဲ့ခြင်းရှိလို့လဲချက်ချင်းကြီးကိုပဲဟုတ်ဘူးလားဓမ္မဓာတိကဆိုတာရှိသေးတယ်တခိုးကြီးဓမ္မဓာတိကတခိုးကြီးဆိုရင်လည်းဒီလိုပဲသူ့ဘဝတစ်လျှောက်လုံးမှာသီလမှမလုံတာတခိုးတွေတခိုးကိုင်းတကိုင်းမှာသွားပြီးတော့မှအဲ့ဒီကမ္မဓာတိကကြီးကတခိုးကိုင်းအောင်သွားပြီးတော့မှအဖွဲစည်းချင်းပေါင်းကျင်တယ်သူကဒီအဖွဲတဲကိုဝင်ကျင်တယ်သူ့ကိုဝင်ခွင့်ပြုပါဆိုတော့အဲသူအဲ့ဒီဟိုလက်အောင်ငယ်သားတွေကခေါင်းဆောင်စီကိုခေါ်သွားတာခေါင်းဆောင်စီခေါ်သွားတော့ခေါင်းဆောင်ကသူ့အချီနေကိုကဲခတ်လိုက်ကဲခတ်လိုက်ပြီးမျက်လုံးကလည်းနှီးကြောင်ကြောင်အသားကလည်းနှီးဆက်ဆက်အဲအဲ့လိုမျိုးဆိုတော့ဒီလိုကောင်မျိုးဟာပေါင်းတင်တဲ့ကောင်မျိုးမဟုတ်ဘူးပေါင်းအပ်တဲ့ကောင်မျိုးမဟုတ်ဘူးဒါကြောင့်တို့အဖွဲ့ထဲမှာလက်မခံနိုင်ဘူးဒီလိုကောင်မျိုးကတစ္ဆာမရှိအဲလက်မခံနိုင်ဘူးလို့ပြောတဲ့အခါကျတော့သူ့တပည့်တွေကလက်မခံနိုင်ဘူးလို့ဆရာကြီးကပြန်ပြောတယ်ဆိုတော့သူကကက်ပြီးတော့မှပူဇော်တာပေါ့ပြောပေးပါဆိုပြီးတော့မှတပည့်တွေရဝေယဝိဇ္ဇာတွေကိုလှုပ်ပေးအဲကြောင့်တပည့်တွေတခါပြန်ပြီးတော့မှခေါင်းဆောင်ကြီးနဲ့တွားပြောသူ့လက်ခံလိုက်ပါခဏခဏပြောတော့အေးမင်းတို့ဒီလောက်ဖြစ်နေရင်လဲခေါ်ထားလိုက်ပေါ့ခွင့်ပြုလိုက်တာအဲလိုနဲ့သူတို့တွေ900နဲ့တက်ရောက်ပေါ့ငကိုရှိတာ900ကမ္မဓာတိကကြီးရောက်တော့900နဲ့တယောက်ဒီလိုပဲခိုးဆိုတောင်းကျန်းနေဓမြတောင်းကျန်းနေတော့တနေ့မှဝိုင်းပြီးတော့မှဖမ်းလိုက်တာဘရင်တက်မတော်နဲ့ဝိုင်းပြီးတော့ဖမ်းလိုက်တော့အကုန်လုံးကိုမိတယ်အကုန်လုံးကိုမိသွားတဲ့အခါမှာစစ်အင်အားကောင်းတော့သူတို့မနိုင်တော့ဖတ်ပြလို့လည်းမလုပ်အကုန်လုံးကိုမိသွားတော့အဲ့ဒီခေတုံကတေတံပဲလေထောင်မှမရှိတာတေတံဆိုတော့ဒီ900စလုံးကိုတေတံပေးဖို့ဆိုတာတတ်နိုင်တဲ့သူမရှိဘူး900စလုံးလူ900တတ်တက်နိုင်တဲ့သူမရှိတော့ကဲဒီလိုပဲလှုပ်လိုက်တော့ဆိုပြောမှာအဲ့ဒီဖွဲ့ခေါင်းဆောင်ကြီးကိုတွားပြီးတော့မှာဒီ900ကိုတက်ပေးမယ်ဆိုလို့ရှိရင်သူ့ကိုလှုပ်ပေးမယ်ဒီ900ကိုတော့တက်ပေးရမယ်သူ့ကိုလှုပ်ပေးမယ်ပြီးလို့ရှိရင်သူ့ကိုဒီမှာလူတက်ကုန်းမှာတက်တဲ့သူအဖြစ်ဘာခေါ်လဲအဲ့ဒါဘာခေါ်လဲရာဟာနေတယ်ဘာခေါ်လဲအာနာဘကွက်တာလားဟုတ်တယ်နော်အာနာဘကွက်တာအဲ့ဒီယာတူပေးမယ်ပေါ့နော်အဲ့ဒီယာတူပေးမယ်အာနာဘကွက်သားယာတူပေးမယ်ဟုတ်တယ်အာနာဘကွက်သားလူတက်ရမယ်လူတက်ကုန်းမှာတက်ပေးရမယ်သူအဲ့တော့ तू ကသူ့တပည့်တွေကို तू ပြန်မတက်ဘူးရ तू တယောက်တည်းတကူကောင်းတော့မဆန်ဘူး तू ့ကိုပါတက်လိုက်တော့အဲ့ဒီလိုမျိုးဒီယာတို့ကသိုးတူကောင်းပတ်ဓမြဆိုလေဓမြတစ္ဆာတော့ရှိတယ်သိုးတူကောင်းပတ်လုံနေတာလုံးဝမတက်နိုင်ဒီလိုနဲ့လိုက်လိုက်စီးယုံတာဘယ်သူတက်ပေးနိုင်မလဲအဲ့မှာအခုနလက်မခံချင်ပါဘူးဆိုတဲ့ကောင်ကလက်ခံထားတဲ့ကောင်ကထပြီးသစ္စာဖောက်တာ ငါလွတ်မယ်ဆိုရင်တော့အကုန်လုံးကိုတတ်ပြီးမယ်ဆိုပြီးတော့အဲ့ဒါနဲ့သူအကုန်လုံးကိုတတ်တာသူအကုန်လုံးကိုတတ်ပြီးနိုင်တယ်အားလဲကောင်းတဲ့ခါကျတော့အကုန်လုံးကိုတတ်ပြီးတော့သူ့ကိုအဲ့ဒီယာရူပေးထားလိုက်တာအဲ့ဒီယာရူရတဲ့နေရာစပြီးတော့မှသူဟာမုံမြက်တဲ့ဥပမာမြက်လေးပန်းမြက်လေးပန်းကိုပန်ခွင့်မရှိဘူးယာကုကိုစားခွင့်မရှိဘူးအဆင့်တန်းခွဲချလိုက်တာပေါ့နော်သူ့ရဲ့အဆင့်တန်းကအဲ့လိုနဲ့သူ95နှစ်ကြာတယ်သူလူတွေတတ်လာအသက်က50သူကဟိုသူအဖမ်းခံတော့က20လောက်ပဲထားလိုက်နော်20လောက်မှအဖမ်းခံနေထားလိုက်55နှစ်အဲ့ဒီတာဝန်ထမ်းဆောင်လာတယ်ဆိုတော့ဘာပြောပြော80ကျော်သွားခဲ့ပြီဖိုးကြီးဖြစ်နေပြီဖိုးကြီးဖြစ်နေပြီဆိုတော့လူတယောက်ကိုဓာတ်နဲ့ဖြတ်တတ်လို့ရှိရင်တချို့လူတွေတစ်ချက်တည်းမရတော့နှစ်ချက်သုံးချက်တတ်နေရတာအဲ့အတွက်ဒိုင်းပြီးကစုပူလာတာတရားခံကိုဖြည့်ရှင်းတာသူကတစ်ချက်တည်းမဖြည့်ရှင်းနိုင်တော့ဘူးအားမရှိတော့ဘူးနှစ်ချက်သုံးချက်ဖြည့်ရှင်းနေရတဲ့အခါကျတော့တရားခံမှာဘလောက်ညှင်းဆဲခံလိုက်ရလဲအဲ့ဒါနဲ့သူ့ကိုအဲ့ဒီယာရူကနေဖြုတ်လိုက်တာဖြုတ်လိုက်တော့အဲ့ဒီယာရူကဖြုတ်တဲ့နေ့ကျတော့သူထွက်လာပြီးတော့အဲ့နေ့ကျတော့မှသူရေရှိုးဒီလိုပြောမှာ तू 55နှစ်လုံး तू 3ခွင့်မရှိခဲ့တဲ့အရာလေးတွေကို तू 3တော့မယ်ဆိုပြောမှာအဲ့ဒီယာကုလေးတွေဥပမာစံပြုတ်လိုဟာမျိုးတွေပေါ့ပြားကြီးတွေ ਨੇ အဲ့ဒါလေးတွေလောက် तू ရေရှိုးပြီးတော့မှခေါင်းကိုလည်းမြက်လေးပန်းလေးတင်तू မလုတ်ခဲ့ရ तू အတွက်လုတ်ခွင့်လုံးဝမပေးထားတဲ့တားမြစ်ထားတဲ့ဟာတွေကိုအဲ့ဒီနေမှာ तू ကြပြောတစ်ပါးကြီးလုတ်လို့ရပြီလေဒါတော့ကိုယ်ဆိုလဲလုတ်မိမှာပဲအဲ့လိုမျိုးလုတ်နေတဲ့ခါမှာဒါတို့ဖခင်ရဲ့တားတော်ကြီးရှင်သာရိပုတ္တရာက तू စီကိုကြွလာ तू ကဲဟုတ်လို့လေသူစီကိုကြွလာတော့ तू ကမမှန်မုံမုံတော့55နှစ်လုံးမစားရတဲ့ဟာကြီးကို तू စားမလို့လုပ်နေမှာရှေ့ကဆုံးခံကရောက်နေတယ်ဆိုတော့ဩငါ55နှစ်လူတွေကိုစီပြီးတတ်လာခဲ့တာဒီကိုတော်ကိုတော့အလှဒီတာနာလေးလှုပ်အောင်မှာပဲအဲ့လိုစိတ်လေးကစမ်းကြဲတယ်တခိုးဓမြကြီးတာဖြစ်တာဓမြထက်ကိုစိုးတော့တာပေါ့လူတက်ကုန်းမှာတော့မှအာနာဘဂဝတာရတာဆိုတော့အဲ့ဒါနဲ့ဆရာတော်ရဟန္တာကြီးကိုအိမ်ထဲပြင်ပြီးတော့မှ तू ကတ်တဲ့ဆုံး तू စားမဲ့ဟာလေးတွေကတ်တော့ရဟန္တာဆုံးဖုံးနေတော့तू อ่ะလေကက်ရှင်လို့တာကတ်တာ तू လဲ55နှစ်လို့ဒါလေးကမစားထားရအောင် तू လဲစားကျင်တော့ကြည်နေရှင်သာရိပုတ္တရာ तू ကြည်ပြီးတော့မှဒကာကြီးစားကျင်နေတယ်မလားတဲ့စားကျင်တာပေါ့ဗျာစားကျင်ရင်စားပေါ့ဆိုခွဲစားလိုက်တာအဲ့ကြောင့်မှ तू อ่ะလေစားတာ तू ပြန်စွန့်တယ်ဆိုပြောနော်ဝန္တာအာယာနဲ့စားတာဘိုက်ပြည်သွား तू စားကျင်တဲ့အာတာလေးမပြည်တော့လားစားကျင်နေတဲ့အာတာလေးပြည်သွားတယ်အဲ့ဒါကိုပါဠိလိုမျိုးဒီလိုမျိုးခေါ်တယ်အာဟာရတ္တပါယတဲ့အာဟာရတ္တပါယတရားအားထုတ်တဲ့သူကအလွန်အင်မတန်မှအားဒီကောင်တတ်ပါရရပလက်ဖြစ်နေအရေးတာကြာဟုတ်လားမသိဟုတ်ဟုတ်တတ်ပါရတော့သိကြတယ်နော်တတ်ပါရရပလက်လာရဟုတ်လားမသိထုတ်တယ်ဟုတ်တယ်ဒီကောင်ဟုတ်တယ်အာဟာရတတ်ပါရပါဠိဆိုတော့မဟုတ်လို့ကျင်တတ်ပါရဆိုဖြစ်သွားမှာလေနော်အာဟာရတတ်ပါရအာဟာရတတ်ပါရမျှတသွားတယ်အာဟာရတတ်ပါရမမျှတရင်တရားမရဘူးတော့တက်တက်လို့စားတာဒီမစားတာတော့မပြောတော့เนาะအာဟာရတတ်ပါရမမြရင်တရားမရစားတောင့်နေတဲ့အာဟာရကလေးကသူကညှတမှရတယ်ဒါကြောင့်ဒုမြတ်စွာဘုရားအငတ်ခံပြီးတော့မှဒုက္ခရစရိယအာထုတ်တယ်မရဘူးသူအာဟာရဆိုတာညှတဖို့လို့အဲ့တော့သူအာဟာရညှတတော့နောက်တစ်ခုချီးရပုဂ္ဂလတတ်ပါရပုဂ္ဂလတ္တပါယပုဂ္ဂိုလ်အားဖြင့်မျှတမှုရှိရတယ်။ကိုတရားအားထုတ်တယ်ဆိုလို့ရှိရင်ဆိုတော့ဆရာဒီနားမှာငုတ်တို့ကြီးထိုင်တရားအားထုတ်နေတယ်။သင်္ကန်းသားတွေကဒီနားမှာစာကြက်တဲ့လူကကြက်မယ်။ကိုကလည်းခန့်ခန့်ကြီးပဲမထပေးဘူး။စာကြက်တဲ့လူကကြက်မယ်။နောက်ပြေးပြေးတဲ့လူကပြေးမယ်။ဆူတဲ့လူကဆူမယ်။ဟိုမှာတယောက်ကရောက်လာပြန်ပြီဆိုတကားပြေးမှာ။ပုဂ္ဂလပုဂ္ဂိုလ်အားဖြင့်ကမမျှတနေ။ပုဂ္ဂိုလ်အားဖြင့်မမျှတလို့ရှိရင်တရားမရတဲ့ဒီလိုမျိုးပြောတာ။ပုဂ္ဂလတ္တပါယနောက်ပြီးတော့နောက်တစ်ခုရှိတယ်အာဝါတတပါယနေရာထိုင်ခင်းအဖြစ်မျှတဖို့လိုတယ်တဲ့နေရာထိုင်ခင်းမမျှတဘူးဆိုရင်လေတရားမရဘူးတဲ့ကိုတရားရမယ့်နေရာအဲ့ဒီလိုနေရာမျိုးဟာယာတိဥတုအနေနဲ့နောက်တစ်ခုကဥတုတပါယပေါ့လွဲပါတယ်ဥတုတပါယတိတ်အေးလုံးနေလို့ရှိရင်တရားကိုဘယ်လိုနှလုံးသွင်းမလဲခိုက်ခိုက်တုံနေတယ်တိတ်အေးလုံးတိတ်ပူလုံးနေတယ်သိစာလွန်နေတယ်ဒီမှာအာဟာရတက်ပါရမမြတ်တော့သိစာလွန်နေသိပိုက်ပြည့်တယ်အာစာထားမိလို့ဆိုတရားမရတတ်ဘူးလေဗျာများသောအားဖြင့်ပေါ့နော်မရတတ်ဥတုတက်ပါရယာတိဥတုကမမြတ်တဘူးဆိုလို့ရှိရင်တရားအာထုတ်ရတာမလွယ်ဘူးတဲ့တရားအာထုတ်လို့ဒါကြောင့်အာရခတံပရာမိမိကိုယ်ကိုကောင်းစွာစောင့်ရှောက်ရမယ်တရားရကျင်တယ်ဆိုလို့ရှိရင်
ကိုယ့်ကိုကျမ်းမာရေးအနေနဲ့ဆောင်းချောက်ရမယ်အာဟာရလေးအနေနဲ့တင်းတင်းတင်းတင်းများများတတ်တတ်လေးစားတော့ရမယ်ပုပ်ကိုအားဖြင့်မျှတတ်အောင်နေရမယ်ကိုယ်ကဇွတ်တရားတွေအားထုတ်နေတယ်ပုပ်ကမမျှတတ်ဘူးဇေဒီပေါ်မှာတက်နေတဲ့အတွဲတွေလည်းလာတယ်ရရရှည်တဲ့လူတွေလည်းလာတယ်ပတိသမားတွေလာတယ်ဘောင်းဆောင်လာတဲ့ထဲမှာသွားပြီးတော့မှငုတ်တုတ်လေးထိုင်ပြရနေတော့ဒါပုပ်ကအားဖြင့်မမျှတတ်တဲ့နေရာဖြစ်နေတယ်နော်အာဝါဒတပ်ပါရအနေနဲ့တော့ဘုရားပေါ်ဆိုတော့ကောင်းတယ်လို့လို့ပဲတိုးတိုးပုပ်ကအားဖြင့်ဒီနေရာမျိုးကတရားထိုင်ပြီးလုတ်ပြနေစရာမျိုးမဟုတ်ဘူးအဖိတ်နေကြီးမှာဒီပေါ်မှာအဖိတ်နေဆိုရင်လူတွေကစီတယ်လူတွေကစီတဲ့အခါကျတော့မှတို့ကခက်တီတီနဲ့သွားပြီးတော့မှတစ်ဖွဲ့လုံးတရားထိုင်ကြမယ်ဆိုအာဟိုလူတွေကကွင်းသွားလိုက်ဒီတို့ကကွင်းသွားလိုက်ကလေးတွေကစူလိုက်နေဒါမျိုးတွေဒီမှာထိုင်ရင်ဘာဖြစ်လို့လဲဒီမှာကျတော့မထိုင်လူစီကမှပဲဟိုးပေါ်တက်ပြီးတော့တရားလေးတွေထိုင်ပြတယ်ယောဂီရောင်ဝိစုံလေးနဲ့အေဂျီမာလေးတွေတက်ပြီးတော့မှလုတ်ကြဒါမဟုတ်ဘူးငโกလောက်တာကောမဟုတ်တာလေဟုတ်လားအဲ့ကျတော့ तू ဟာဘာမှမမြတ်တာဘူးပုဂ္ဂလအနေနဲ့တတ်ပါရမမြတ်တာဘူးအဲ့လိုမျိုးဆိုလို့နောက်ဥတုတတ်ပါရတိတ်ရှမ်းလွန်းနေတိတ်အေးလွန်းနေဆိုဒီရုပ်ပိုင်းမှာဒါတွေကိုလှိမ့်လာရတော့မှာနော်တိတ်ရှမ်းလွန်းအေးလွန်းနေလို့ချင်းမမြတ်တာမမြတ်တာတဲ့အခါမှာတရားမရဘူးတရားအထုတ်လို့အစင်မပြေဘူးအဲကြောင့်ဟိုအေဂျင်တလောက်အေးပူဂျင်တလောက်ပူဆိုပြီးဇွတ်ပေပြီးတော့မှလုတ်တဲ့အခါမျိုးတွေမှာလဲ तू ဟာဥတုတတ်ပါရမမြတ်တာမမြတ်တာတရားမရတဲ့ဆိုတော့အဲ့ဒီတမ္မဓာရိကကြီးကအာဟာရတပ်ပါရလေးမျှသွားတယ်။ပုဂ္ဂလတပ်ပါရရောမျှတာပေါ့ယဟန္တာကြီးဆွန့်ကပ်ပြီးတော့သူနဲ့ယဟန္တာနဲ့နှစ်ယောက်ခဲတယ်လေနော်။အာဝါဒတပ်ပါရသူလူသက်ကုန်းမှာမှမဟုတ်တာနေရာအဖျင်းအာဝါဒတပ်ပါရနေရာချင်းအတူတူပါပဲဒီမြေကြီးကဒီမြေကြီးပဲဒီတောတော်ဒီတောတော်မှာဆိုလို့ရှိရင်တို့ကဟိုဝမ်အကြောင်းကိုသွားလိုက်သွားပြီးလို့ရှိရင်တင်းကြိုင်းကုန်းကိုသွားလိုက်စိတ်ခံစားမှုတူလားမတူလားဆိုတာလောက်ကြည့်လိုက်နော်မတူဘူးရိတ်တာကိုသွားလိုက်ရိတ်တာကိုသွားပြီးလို့ရှိရင်မိသကျုပ်ဆက်ကိုသွားလိုက်ရောက်နေတဲ့နေရာနှစ်ခုမှာအာဝါဒရဲ့တပ်ပါရကိုမမြတ်တာစိတ်ခံစားချက်တွေတူဒါကြောင့်အေးမကြီးပါဘူးလို့ပြောပြောနေတဲ့ဟာတွေကတကယ့်ကို special အဆင့်ကနေပြောနေတာဘယ်နေရာရောက်လို့လုပ်လို့ရတယ်ဘယ်နေရာမှာပဲဖြစ်ဖြစ်ဟိုဝိပဿနာဆိုတာဘယ်နေရာဖြစ်ဖြစ်အားထုတ်လို့ရတယ်အဲဒီဟာတွေကမဟုတ်ဘူးလို့ပြောတာမဟုတ်ဘူး तू ကတိတ်မြင့်သွားပြီပြောရတဲ့ဟာတွေကတိတ်မြင့်သွားပြီကိုလိုအရှိကံလူကဘယ်နေရာဖြစ်ဖြစ်ရတာပါတယ်ဆိုပြီးတင်းကျန်ကုန်းမှာသွားလို့ရင်ယူတော်သွားအောင်ဟုတ်ဘူးလားအဲ့လိုမျိုးရှိတယ်အာဝါဒတဥတုတက်ပါကဲဒီလောက်ဆိုရင်ရပြီအဲ့တော့အဲ့ဒီဓမ္မဒါတိကကြီးကသူကဟိုရှင်သာရိပုတ္တရာရဲ့ရှင်သာရိပုတ္တရာဆုံးဖုံးပြီးသွားတဲ့အခါကျတော့သူ့ကိုတရားဟောတယ်နော်အနုမောဒနာတရားတွေဟောသစ္စာလေးပါးအကြောင်းတွေဟောဓမ္မဒါတိကတရားကိုစိတ်မရောက်ဘူးပြန်လွင်သူစိတ်ကအဲ့ကျတော့ရှင်သာရိပုတ္တရာတခါကြီးတဲ့တရားတွေဟောပေးနေတာရသလားမရဘူးတိတ်ယူသားတယ်တမဖေရဆိုငြိမ်းမနေဘူးမရဘူးတဲ့တပည့်တော်နဲ့မှမထိုက်တန်တာတပည့်တော်က55နှစ်လုံးအဲ့ဒီ55နှစ်ရဲ့ဟိုဘက်မှာဓမြเนาะ तू อ่ะဓမြเนี่ยဖန်ခံပြီးတော့မှ55နှစ်လုံးလူသက်ကုန်းမှာလူတွေတက်လာခဲ့တာတပည့်တော်နဲ့မတန်ဘူးရှင်ဖေရဟောတဲ့တရားတွေနားထဲကိုမဝင်ဘူးပြီးတော့နဲ့မတန်ဘူးပြီးတော့စိတ်ပြန့်လွင့်တယ်နောင်နာတွေပေါ့သူတက်ခဲ့တဲ့ဒါတွေပဲသူပြန်လို့အဲ့ဒါနဲ့ရှင်မောက်အဲ့ဒီရှင်အဲ့ဒီဟိုရှင်သာရိပုတ္တရာကြီးကနေပြောဒါကြီးတဲ့ဒါပရိရဲ့တုံးလိုက်တာနော်အမှန်ကတော့လူတွေတက်ထားတာသူကဇဏကကံနေအများကြီးရှိတယ်နော်ကံနေကနဲတော့မဟုတ်ဘူးအဲ့ဒါနဲ့ရဟန္တာကြီးကနေပြီးတော့ဒါကြီးတဲ့အဲ့ဒီလူတွေကိုတက်ထားတာဒါကြီးတိတ်သက်ရှင်လွန်လို့တက်တာလားဘရင်အမိန်နဲ့တိမ်မိန်ကြလာလို့တက်တာတပိတော့ပဲတက်ရှင်မမလို့နဲ့တပိတော့မတက်ရင်လည်းတပိတော့ပဲပြန်တက်မှာလေတဲ့ဒါကြောင့်တပည့်တော်အမိတ်နဲ့တက်တာဒါဆိုဒကာကြီးရဲ့ကိုမစေတနာမပါတာအဲအဲ့လိုလားဆိုဟောလေထွက်လာတာနော်အဲအဲ့လိုလားဆိုဟုတ်တယ်လေဒကာကြီးမစေတနာမပါတာအမှန်တော့မဟုတ်ဘူးနော်တက်နေတဲ့အချိန်မှာတေအောင်တက်တဲ့အတွက် तू ဟာဒေါ်သောတင့်ကိုတင့်တယ်တင့်ကိုတင့်တယ်သို့တော်လေသူ့ကိုဟောဘဝကူကောင်းဖို့အတွက် तू ပရိယေနဲ့ပေါ့ပရိယေနဲ့ तू ခေါ်လိုက်အဲ့ကြတော့ तू ဟာသူ့ကိုဒကာကြီးငြေမကြတော့ဘူးလို့ပြောတာမဟုတ်ဘူး तू ဒီမှာအာယုံညွတ်လာအောင်လို့အော်အဲ့ဆိုရင်တော့ရှင်ပြရတပြီးတော့စိတ်ထဲနဲ့ပော့သွားတယ်ဒါဆိုရင်လည်းပြန်ပြီးတော့ခုနရှင်ပြပြောတာလေးပြန်မိတ်မအောင်လို့အဲ့မှာရှင်သာရိပုတ္တရာတရားကိုသိချာလေးပေါ့ဗျာအဲ့ဒါလေးသူအရိယာကြီးဖြစ်သွားဗျာအော်အရိယာမဖြစ်ဘူး sorry သူအနုလောမညံအထီအောင်ရောက်တယ်လို့ဆိုလိုတယ်အနုလောမညံအနုလောမညံဆိုတာအနုလုံနေရာပေါ့နော်အနုလုံနေရာကိုရောက်တယ်လို့ဆိုလိုတယ်အဲ့တော့အနုလုံကတော့ဟိုတို့ဝိထိတုံးကလောက်ခဲ့တဲ့သောတာပတိမတ်ဇောတကြိမ်နာကိုရောက်မဲ့အနုလုံတစ်ချက်ရှိတယ်နောက်ပြီးလို့ရှင်သင်္ခါရုပိက္ခညံဒါကမ္မထံပိုင်းမှာလေ့လာမယ်သင်္ခါရုပိက္ခဉ္စအရင်ပိုင်းမှာလည်းအနုလောမအနုလုံတစ်ခုရှိတယ်။ဒါဆိုလို့ရှင်အဲ့ဒီသင်္ခါရုပိက္ခဉ္စအရင်ပိုင်းကရှိနေတဲ့အနုလောမအဲ့ဒီအနုလုံအစဉ်ကိုပဲဆိုလိုဖို့များတယ်။သ
ဘာကြောင့်လဲဆိုတော့မဂ္ဂဝိထီတွေကအနုလုံကတော့မဖြစ်နိုင်မဂ္ဂဝိထီတွေကအနုလုံဆိုရင်အနုလုံပြီးရင်ကုဋ္ဌရဘူကုဋ္ဌရဘူပြီးလို့ရှိရင်သူကအာရိကံမီကဇန်ဆိုရင်လည်းဇန်သွားလိမ့်မယ်မတ်ဆိုရင်လည်းမတ်သောတစ်ချိန်သွားတော့မှာ ਉਹ ဟုတ်လားအဲ့တော့အဲ့ဒီအနုလုံတော့မဖြစ်နိုင်သင်္ခါရုပိက္ခဏ်ကအရင်ပိုင်းလို့ဆိုလို့ရတယ်အဲ့ဒီလောက်ထိသူရောက်သွားခဲ့တယ်ရောက်သွားခဲ့ပြီးတော့မှတပြိတော့သင်္ကန်းဝိရှင်တယ်ခရားသင်္ကန်းဝိရှင်တယ်တော့သူကသင်္ကန်းမရှိဘူးသင်္ကန်းမလူဘူးတဲ့အတိတ်တုန်းကလည်းအဲ့တော့သင်္ကန်းအလွယ်တကူမရှိဘူး။အဲ့လိုချင်းတခါကြီးကိုယ့်အကိုသင်္ကန်းရှာဖို့လို့ပြောတယ်။သင်္ကန်းရှာဖို့ဆိုသူသင်္ကန်းထွက်ကြတော့သူအတိတ်ဘဝကရံကျွေးရှိထားတဲ့ဘလူးမားရှောင်းနေတာ။လွတ်လွတ်လပ်လပ်လဲတွေ့ကြရောအဲ့နွားရောင်ဆောင်ပြီးတော့မှသူ့ခွေပလိုက်တော့သူတေသွားတယ်။အဲ့ဒါနောက်ဘဝကျမှပဲသူအရိယာဖြစ်တော့မှာပေါ့နော်။ဒါပေမဲ့ဆိုလိုချင်တာသူအပေတော့ဘာတွေမကြဘူး။အဲ့လိုသူကမျှတသွားတယ်လို့ဆိုလို့ရ။အဲ့ဒီလိုမျိုးလဲဆိုလို့ချင်သူကဒီရဲ့ဟာကိုလိလာမယ်ဆိုလို့ရှိရင်ဒီရုပ်ပိုင်းမှာသူ့နဲ့ဓာတ်ရိုက်အကျုံးဝင်နေတာတော့မဟုတ်ဘူးเนาะတမတာတကယ်သို့တော်လဲဆရာဆိုလို့ရှိရင်ဒါမျှတသွားတဲ့ဟာလေးကိုဆိုလို့ရှိရင်လာဟုတ်ပြီလားမျှတသွားမှတာရတတ်တယ်လို့ဆိုလို့ရှိရင်အဲ့တော့တို့ဒီရုပ်ပိုင်းကိုရူပသမုဒ္ဒေတာရူပဝိပါကရူပသမုဋ္ဌာဏရူပသမုဋ္ဌံနောက်ပြီးလို့ရှိရင်ရူပသမုဋ္ဌံဆိုတာကရုပ်တွေရဲ့အကျောင်းတွေကိုလိလာတယ်ဒီရုပ်တွေဟာဘာကြောင့်ဖြစ်လာတာလဲဒီရုပ်တွေဟာဘာကြောင့်ဖြစ်လာတာလဲဆိုတော့ရုပ်တွေရဲ့အကြောင်းကိုလေ့လာတယ်ရူပသမုဋ္ဌာန်ရူပကလာပရုပ်တွေရဲ့ဖွဲ့စည်းမှုဘယ်လိုရှိတယ်လဲရုပ်တွေကိုဘယ်လိုပဲပုံဖွဲ့စည်းတယ်လဲဆိုပြီးတော့အဲ့ဒီရူပကလာပကိုလေ့လာတယ်ရူပပဝတ်တိတ်ကမနောက်ဆုံးတစ်ခုကရူပပဝတ်တိတ်ကမဆိုတာကရုပ်တွေရဲ့ဖြစ်တဲ့ပုံဘယ်အချိန်မှစဖြစ်တာလဲဘယ်အချိန်မှနောက်ဆုံးဖြစ်တာလဲဘယ်အချိန်မှရှုပ်တာလဲဘယ်အချိန်မှလုံးဝမဖြစ်တော့ဘူးလေသာတိဖြစ်ပေါ့နော်ရုပ်တွေအဲ့လိုလေ့လာတာရူပပဝတ္တိကမဒါလေးသိစိတ်ဝင်စားဖို့ကောင်းတယ်အဲ့တော့ရူပသမုဒ္ဒေတာကိုဒီနေ့ညစပြီးတော့မှလေ့လာမယ်ရုပ်တွေကိုအကျဉ်းအားဖြင့်လေ့လာခြင်းသမုဒ္ဒေတာဆိုတာအကျဉ်းအားဖြင့်လေ့လာခြင်းအဲ့တော့ရူပသမုဒ္ဒေတာကိုခေါင်းစဉ်ကြီးအောက်မှာကြည့်မယ်ဆိုလို့ချင်းဘာတွေပါမလဲပထဝီကြည့်ပါအာဘောတေဇောဝါယောပါမဟာဘုတ်ယုတ်လေးပါဟဲ့ဟုတ်ပြီအဲ့ဒီပအာတေဝါအဲ့လိုမှတ်မယ်နော်ပအာတေဝါတခါတည်းမှာမဟုတ်လို့ချင်းပအာတေဝါပထဝီတေသောအော်မဟုတ်ဆရာကပြောတာလူရင်းကိုမရောက်တော့ဘူးအဲ့ဒီဓမ္မဓာတိကကြီးကသူ့အနေနဲ့တီလလုံးဝမရှိခဲ့ဘူးဟုတ်လားတီလပြတ်ထားတာကြီးတယ်နော်တမာတိလည်းဘာမှမရောက်ပြန့်လွင့်နေခဲ့တာပဲသို့တော်လည်းနောက်ဆုံးမှာသူအများထင်တယ်လို့မျိုးတီလာအရင်ပြေဆုံးအောင်လုပ်ပြီးမှတမာတိလုပ်ဆိုလို့ချင်းသူ့တအရှိန်မရှိဘူးရသွားပါတယ်ဟုတ်ပြီအဲ့ဒါဆိုလို့ချင်းလားเนาะအဲ့ဒါသူကဟိုကျင့်စဉ်မှာကျတော့တီလာကိုတစ်နှစ်ကျင့်မယ်တမာတိကိုတစ်နှစ်ကျင့်မယ်ပညာကိုတစ်နှစ်ကျင့်မယ်အဲ့လိုမျိုးကျင့်စဉ်မဟုတ်ဘူးမြတ်စွာဘုရားရဲ့ဟောလို့ရင်ကအဲ့ဒီဟာကဒေသနာအစဉ်စင်ထားပြလိုက်တာအဲ့ဒီလိုမျိုးဆိုလို့เนาะမဂ္ဂင်၈ပါးတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပအဲ့ဒီအစဉ်ဟာလဲဟောစဉ်ပဲအရင်ဆုံးတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပဆိုတာမျိုးကတကယ်ကိုပဲမတ်တရားရတဲ့အခါမှာကျတော့တမ္မာဒိဋ္ဌိဆိုတဲ့ပညာကသာအဓိကလေဝိပဿနာပညာမတ်ပညာသူကပဲတွားတာကြီးသူကပဲသူကအဓိကပဲအဲ့တော့တမ္မာဒိဋ္ဌိအရင်ရအောင်လုံကြံတဲ့ဟာနောက်မှာဆိုလို့ရှိရင်တမ္မာဒိဋ္ဌိက10မျိုးရှိတယ်လေဟောဒီလိုမျိုးကျယ်ဝန်းသွားမှာပေါ့ဈာပါတော့ဆိုလို့ကျင်တာတော့ဟောစဉ်နဲ့ကျင့်စဉ်နဲ့ပယ်စဉ်နဲ့အဲ့ဒီဟာလေးတွေနားလည်ဖို့လိုတာပေါ့ဆိုကြရင်ပထဝီအဘောတိသောဝါယောဆိုတဲ့ဒီလေးခုဟာအဓိကပြောချင်တာဒါဟာဒေသနကမအစင်ဖြစ်တယ်ဒေသနကမအစင်ဖြစ်တဲ့အတွက်သူ့ကိုဒီအတိုင်းလေးတော့အစင်လိုက်ရရမယ်ဒါကိုဆိုလို့ချင်းတယ်နော်ပထဝီအဘောတိသောဝါယောပအာတေဝဓာတ်လေးဖြာကြီးစွာမဟာဘုတ်ဟောမဟာဘုတ်ဒီနေရာမှာမဟာဆိုတာကြီးတယ်မဟာရဲ့အတိတ်ကကြီးကျယ်တယ်မြင့်မြတ်တယ်များပြားတယ်သုံးခုလောက်ရှိပြီเนาะအဲ့တော့ဒီမှာမဟာဆိုတာဟာကြီးကျယ်ကြီးကျယ်တဲ့အမိကန်းတဲ့သူဟာကြီးကျယ်ကျယ်တဲ့ရုပ်တွေအားလုံးကဒီလေးပါးကိုပဲမှီပြီးတော့မှဖြစ်ရတယ်ဟုတ်ပြီเนาะရမလားဒီပထဝီအဘောတေသောဝါယောဆိုတဲ့ဓာတ်လေးပါးကိုဒါကိုဓာတ်ကြီးလို့ပြောလိုက်ဓာတ်ကြီးလေးပါးကိုမှီပြီးတော့ပဲကြံတဲ့ရုပ်တွေဟာဖြစ်ရတယ်။ဒါကြောင့်သူ့ဒီလေးပါးကိုတော့မဟာဘုတ်မဟာဘုတ်ယုတ်လေးပါး ယုတ်28ပါးထဲမှာဒီမဟာဘုတ်ယုတ်4ပါးကိုပဲကြံတဲ့ဟာတွေကမှီပြီးတော့မှဖြစ်ရတယ်အဲ့ဒါဆိုကြံတဲ့24ပါးပေါ့ကြံတဲ့24ပါးဟာဒီ4ပါးကိုပဲမှီပြီးတော့မှဖြစ်ရတယ်ဒီ4ပါးထုတ်လုတာမဟုတ်ဘူးအဲ့ဒါကိုနားလည်ဖို့လိုတယ်နော်ဒီ4ပါးကြံတဲ့24ပါးကိုထုတ်လုထားတာမဟုတ်ဘူးကြံတဲ့24ပါးဖြစ်တိုင်းဖြစ်တိုင်းဒီ4ပါးကိုပဲမှီဖြစ်တယ်ဒီ4ပါးကိုပဲမှီဖြစ်တယ်အဲ့ဒါကြောင့်သူဟာမဟာဘုတ်ကြီးစွာမဟာဘုတ်သူ့ကိုပဲမှီပြီးတော့မှဖြစ်တယ်တဲ့အဲ့လိုမိပြီးဖြစ်တဲ့ဟာပါတယ်လဲဆိုရင်နံပါတ်1ပထဝီပထဝီရဲ့သဘောကပါလဲမာခြင
်း
ပျော့ခြင်းမာခြင်းပျော့ခြင်းအဲ့ဒီမှာသူ့ရဲ့အဓိပ္ပာယ်ကမာတာရှိမယ
်ပျော့တာ
ရှိမယ်ပြီးလို့ရှိရင်ကျန်းတယ
်မာပျော့
ခြင်းကျန်းတယ
်ငုံရတယ
်ငုံရတယ်ကျန်းတယ်နှုတ်တယ်ဟုတ်ပြီလားဖြူတယ်လဲတယ်လားမပါပါဘူးအဲ့တော့မာနာတွေပြော့တာတွေကြမ်းတာတွေနုတာတွေအဲ့ဒါတွေကပထဝီရဲ့သဘောခက်ကြမ်းကြမ်းဆိုရင်လည်းပထဝီရပဲဖြစ်တာနုနုလေးပဲနော်ဆိုရင်ကပထဝီရဲ့သဘောပဲမာနာတစ်ခုတည်းကိုတွတ်လို့မရဘူးနော်တိတ်မာလွန်းတာလည်းပထဝီရဲ့သဘော तू ကစန့်ကျင်ပဲလေမာလွန်းတာလည်းပထဝီရဲ့သဘောမာနာရဲ့စန့်ကျင်ပဲပြော့သွားတယ်လေဒါပထဝီရဲ့သဘောပဲကြမ်းနေတာလည်းပထဝီပဲနုတာလည်းပထဝီပဲနောက်ဆုံးပထဝီဟာကင်တွယ်စမ်းသက်ကြည့်လို့ရတဲ့ရုပ်တစ်မျိုးပေါ့တို့ကြံတဲ့ဟာတွေကိုမကြည့်နဲ့ကိုယ်ခန္ဓာကိုယ်နဲ့ကိုကြည့်လို့ရမယ်နော်တို့မှာပထဝီသဘောဆိုအများအားရှိတယ်နောက်တစ်ခုပထဝီပြီးလို့ရှိရင
်
အာဘောအာဘောဆိုတော့ဖွဲ့စည်းတယ်ဖွဲ့စည်းတတ်တဲ့သဘောရှိတယ်နောက်တစ်ခုကယိုစည်းတတ်တဲ့သဘောရှိဖွဲ့စည်းတာလည်းရှိတယ
်ယိုစည်းတာလည်း
ယိုစည်းတာလည်းရှိတယ်ဟုတ်ပြီလားဖွဲ့စည်းမယ်ယိုစည်းမယ်ဖွဲ့စည်းထားတယ်ဆိုရင်လည်းဒါအာဘောရဲ့သဘောယိုစည်းသွားတယ်ဆိုတာလည်းအာဘောရဲ့သဘောပထဝီဟာမာခြင်းပြော့ခြင်းလို့ဆိုလိုတဲ့အခါမှာအထင်ရှားဆုံးကဘာလဲဆိုရင်ညကြီးပေါ့ဟုတ်ပြီလားညကြီးဟာမာလဲမာတယ်အားလုံးရဲ့တီရာလည်းဖြစ်တယ်အားလုံးရဲ့တီရာလည်းဖြစ်တယ်ဒီတိုင်းပဲပထဝီဟာမာလဲမာတယ်တခြားအရာတွေရဲ့တီရာလည်းဖြစ်တယ်တီရာလည်းဖြစ်တာကြောင့်ဒါကြောင့်သူ့ကိုပထဝီကိုမြေကြီးနဲ့တင်စားပြီးတော့မှပြောတာဒီမြေကြီးကိုပထဝီလို့ဆိုလိုတာမဟုတ်ဘူးနော်မြေကြီးနဲ့တူတယ်အဲဖွဲ့စည်းတာကျတော့ဖွဲ့စည်းတယ်ယိုစည်းသွားတယ်ဆိုတာကဘာသဘောလဲဆိုတော့ရေရဲ့သဘောနဲ့တူတယ်ရေဟာဖွဲ့စည်းမှုရှိတယ်လေဘာဖြစ်လို့တုံးဆိုတို့တဲတွေတဲတွေတကုတ်လောက်ကုတ်ပြီးတော့မှအဲ့ဒီတဲလေးပုံပြီးလို့ရှင်တဲကိုဖွာရင်သူကလွင့်ကုန်မှာပဲလေအဲ့တော့ရေနဲ့လောင်းလိုက်လို့ရှင်အဲ့တဲတွေအကုန်လုံးကိုစုပ်ပြလိုက်တယ်ဂျုံမုတ်နေဆိုလို့ရှင်သူဟာသူပြန့်ကျဲနေတာပဲအဲ့ဒီဂျုံမုတ်နေတွေကိုရေထည့်လိုက်တာနဲ့အားလုံးကိုဖွဲ့စည်းပြထားလိုက်ဒါအာဘောဓာတ်ရဲ့သဘောဒုက္ခနာကုံမှာရှိတာပေါ့အေးအကယ်၍မြန်အာဘောဓာတ်ဟာလွန်ကဲသွားတာမျိုးဆိုလို့ရှင်သူကဘာဖြစ်မလဲယိုစီးတော့အဲ့ဒီယိုစီးသွားတာဟာလေအာဘောရဲ့သဘောဖွဲ့စည်းတယ်ယိုစည်းတယ်နှစ်ခုစလုံးဟာအာဘောရဲ့သဘောပဲเนาะရေဟာဖွဲ့လဲဖွဲ့ထားနိုင်တယ်ဟုတ်လားရေဟာလေရေခဲအဖြစ်လဲသူဖွဲ့ထားနိုင်တယ်တိုးတော့အဲ့ဒီရေခဲကမာပါလို့ရှင်ဘယ်သူထင်ရှားသွားလဲပထဝီရဲ့ထင်ရှားသွားတာရှိနေတယ်တော့ပထဝီလဲရှိနေတယ်တည
်ဆို
သူတို့ကမခွဲဘူးဒီ၄ပါးစလုံးကမခွဲဘူး၄ပါးမှာတဘာဘာပြုတ်နေရင်ရုပ်ကုန်မဖြစ်ဘူးတဘာစိတ်ဓာတ်တာနဲ့နားနဲ့တူတယ်သူတို့ကအဲ့လိုမျိုးအဲ့ဒုက္ခန္တာကုံမှာအာဘောကကံတွေစမ်းသက်ကြည့်ဖို့တော်တော်ခက်တယ်။သူ့ညံနဲ့သာကြည့်လို့ရတယ်နော်။ဂျုံနေကိုလုံးထားလို့ချင်းအလုံးကိုသာမြင်ရတယ်။ဖွဲ့စည်းနေတဲ့ဟာကိုတို့ကညံနဲ့ပဲကြည့်ရတော့တယ်။ဒါကြီးကဖွဲ့စည်းပြလိုက်တာ။ဒီလိုမျိုးပေါ့။ယိုစည်းသွားတယ်ဆိုလို့ရှိရင်တို့ခန္ဓာကိုယ်မှာဖွဲ့စည်းထားတာတွေအာဘောတက်ကောင်းနေလို့ဒီလိုဆရာတောင်းတောင်းတင်းတင်းလေးပြောနိုင်တာ။အာဘောတက်မကောင်းဘူးဆိုရင်ဆရာဘာဖြစ်မလဲ။နှာစည်းလာ။အာဘောတက်တွေရွေသွား။အာဘောတက်တွေညော့ရဲလာ။အဲ့မှာအာဘောကစည်းသွား။နှာတွေစည်းသွား။ဟုတ်လားဆရာပြောလိုက်အဲ့လိုမျိုးလှုပ်လိုက်ဖြစ်နေတော့မယ်ဟဲ့နော်ဒါအာဘောဓာတ်ကဆိုလိုတာပါကြည့်ဒီလိုမျိုးမဟုတ်လို့ချင်းအာဘောဓာတ်မကောင်းတဲ့သူတွေဘာဖြစ်သွားလဲအာဘောဓာတ်ရှုရင်းရှုရင်းသွားတယ်အာဘောမရှိတော့လို့ဆိုလိုတာမဟုတ်နော်အဲ့ဒီအာဘောကလွန်ကဲသွားတာမျိုးသူမဟုတ်ရင်သူ့အတွက်အာဘောတစ်ခုခုဖောက်ပြန်နေတယ်ဆိုလို့အမြဲတမ်းလို့လို့သူတို့စီးသွားခြင်းနေလိမ့်မယ်ဒါကျမ်းမာရေးဘက်ကပြောတာဒီမှာကိုအဲ့လိုကြည့်မယ်ဟုတ်ပြီလားကျမ်းမာရေးဘက်ကပြောတာရှုတွေစီးမခတ်စီးမလို့ဟုတ်လည်းနော်ကောအဲ့ဒါတွေကကဲအာဘောဓာတ်ကောင်းတယ်ဆိုလို့ရှိရင်သ ူကစီးသွားကျင်တဲ့စိတ်ကိုအောင့်ထားနိုင်တယ်လို့ကအဘောတက်သူထိန်းထားနိုင်တယ်လို့ဖွဲ့စည်းမှုထိန်းထားနိုင်တယ်လို့ဖွဲ့စည်းမှုမထိန်းထားနိုင်ဘူးယူစည်းရမယ်ဆိုလို့ရှိရင်အခုတော့မှယူစည်းရလို့ရှိလားမသိဘူးမရှိတော့ပါဘူးနော်ကဲအဲ့ဒါမျက်ရည်မျက်ရည်မျက်ရည်တို့ရဲ့မျက်ရည်ဖွဲ့စည်းမှုကောင်းတယ်အများတိုင်းထွက်မကြနိုင်တို့တော့သူ့ကိုမထိန်းထားနိုင်တော့ဖွဲ့စည်းမှုဖွဲ့စည်းမှုမထိန်းထားနိုင်တော့ဆိုရင်ယူစည်းသွားမဲ့သဘောမှရှိတယ်မျက်ရည်ကြတာကတော့အမျိုးမျိုးရှိတယ်နော်အကောင်ဝင်လဲမျက်ရည်ကြတယ်ဟုတ်လားကောင်ဝင်လဲမျက်ရည်ကြတယ်အိမ်ကဆူရင်လဲမျက်ရည်ကြတယ်ရှစ်သူနဲ့အစီမပြင်းလဲမျက်ရည်ကြတယ်ဟောမတူဘူးခလုတ်တိုက်ရင်လဲနာကျင်ပြီးတော့မှမျက်ရည်ကြတယ်မျက်ရည်ချင်းမတူတာကိုပြောပြတယ်နော်ခလုတ်တိုက်လို့ကြတယ်မျက်ရည်အိမ်မှာအမေရိုက်ရိုက်လို့အိမ်ကဆူလို့ကြတဲ့မျက်ရည်သုံးမွင်ပိုးဆက်ကောင်ဝင်လို့ကြတဲ့မျက်ရည်ငရုတ်သီးပုတ်မိလို့ကြတဲ့မျက်ရည်အဲ့ဒီမျက်ရည်တွေကိုကျတော့ तू ကဒီလိုခေါ်တယ်တာတော်ကတာတော်ကမျက်ရည်တာတော်ကမျက်ရည် तू ဟာတဘာဝအတိုင်းပဲကြတယ်လို့ဆိုလို့နော်ချစ်သူနဲ့အစင်မပြေလို့ငိုလိုက်တဲ့မျက်ရည်ကျတော့ तू ကအာတော်ကမျက်ရည်လို့ခေါ်တယ်အစင်မပြေအပေကိုဆင်းလိုက်တယ်ဟုတ်အာတော်တရား၄ပါးဆိုအဲ့ဒါဆိုတာအာတော်ထိုက်တယ်ဆွေမျိုးညာကပြက်စီးသွားလို့ဝမ်းနေတယ်ဆွေးမြည်တယ်အဲ့ဒီကံမှာဆိုပါတော့ကိုမိဘဆုံးရှုံးသွားလို့ကိုငိုတယ်အဲ့ဒီကံမှာအာတော်ပါတယ်လောဘသဘောတွေပါတယ်ဒေါသသဘောတွေပါတယ်ဒီလိုမျိုးကိုပစ္စည်းတွေဆုံးရှုံးသွားလို့အိမ်မီးလောင်သွားလို့ငိုတယ်အာတော်မျက်ဤဖြစ်သွားတယ်နော်အာတော်တရား၄ပါးဆိုတာတမုတ်စီးပိုင်းမှာသင်ရမယ်ဟောအဲ့ဒါ
တဘာဝမျက်ဤရှိတယ်အာတော်မျက်ဤဒီတဘာဝမျက်ဤကိုတာတော်လို့ခေါ်တယ်သာဒဝံတမံအာဒဝံတမံပဋ္ဌာန်းနေပါဆိုရင်ဒါအများရန်ပါတယ်သာဒဝရအာဒဝရဒါကြောင့်ကိုမျက်ကြီးကြိုက်ရင်လည်းကိုယ့်ကိုစဉ်းစားပေါ့ငါသာဒဝလားအာဒဝလားအာဒဝဆိုရင်တော့မဖြစ်ရှိဘူးအချိန်မီထိမ့်မှနော်အာဒဝမျက်ကြီးတွေတိတ်များလို့ရှိရင်မျက်ကြီးကျောမှာမျောသွားမယ်ဒီမှာလေဒီမှာလေ Thank
you
for not cool ရောက်တော့ဒီပါနော်ကဲအဲ့တော့အဲ့ဒီမှာမျက်ရည်ဟာယိုစီးတက်တဲ့သဘောလေးရှိတယ်ဖွဲ့စီးတက်တဲ့သဘောလေးရှိတယ်တွေးတွေဖွဲ့စီးထားတယ်ခန္ဓာကိုယ်တကယ်လို့တွေးတွေဖွဲ့စီးထားတယ်နော်တကယ်လို့တစ်ခုခုနဲ့ထိမိခိုက်မလို့ချင်းအဲ့ဒီတွေးဟာယိုစီးသွားတယ်ဒါကြောင့်သူကရေဟာအလွန်ထင်ရှားတယ်ဒါကြောင့်သူ့ကိုရေနဲ့ပဲတင်စားလိုက်တယ်အာဘောဒါအာဘောဆိုတာရေကိုဆိုလို့တာမဟုတ်ဘူးရေထဲမှာပထဝီပါတယ်အဲ့ဒီရေထဲမှာပဲမီးလဲပါတာဒီဆိုရေထဲမှာမီးပါတယ်မီးဟာမီးဆိုတော့အေးတာကိုပူတာကမီးပဲလေနောက်တစ်ခုလာလိမ့်မယ
်ဒီဆိုဟုတ်ပြီနော်ဒါဆိုရင်ကြမ်းတမ်းတဲ့သဘောကိုပထဝီမာတယ်ပျော့တယ်ကြမ်းတယ်နှုတ်တယ်ဒါတွေကပထဝီရဲ့သဘောဖွဲ့စည်းတယ်ယူစည်းတယ်ဒါတွေကအာဘောရဲ့သဘော
တို့ခန္ဓာကိုယ်မှာကိုယ်ကရှိနေပြီသားနော်ကဲနောက်တစ်ခုတေဇော
ဆိုရင်တေကဘယ်လိုပြောလဲဖေတေဇောဆိုတာလူမင်းနဲ့
တက်ကြီးလေးပါးစကားရှိတယ်လေကြည့်ဘူးကြလားလူမင်းရဲ့အုံးသီးရဲ့အဲ့ဒါနောက်ထပ်တယောက်ရှိသေးတယ်မော့မော့အေးမော့နဲ့အဲ့ဒီမှာသူကဒီတက်ကြီးလေးပါးရဲ့နာမည်ကြီးမှဲ့ထားတာမှဲ့ထားတဲ့အခါကျတော့ဟိုအဲ့လိုမျိုးတွေဟိုတရားတွေလုပ်လို့ချင်းပထဝီအာဘောတေဇောတွေကြားလို့ချင်းအော်လူမင်းတို့ပါလာတာရောလူမင်းရဲ့တေဇောလေအဲ့အဲ့ဒီစကားထဲမှာတင်စာဝန်းကျော်နေ
တေဇောဆိုတာလူမင်းဟုတ်ပြီလားတေဇောဆိုတာဘာလဲဆိုရင်လိုက်တော့မမှန်နဲ့တော့တေဇောဆိုတာလူမင်းလို့တေဇောဆိုတာဘာလဲဆိုလို့ချင်း
အပူ
အေးတဲ့ဟာလဲတေဇောဓာတ်ဓာတုပေါ့နော်အေးတဲ့ဟာလဲတေဇောဓာတ်ပူတာဟာလဲတေဇောဓာတ
်တိတ်အေးနေတယ်ဆိုတာလဲဒါတေဇောပဲအခုဖောင်းနေဆိုရင်တို့အေးနေတေဇောလုံကဲနေတာအေးလို့ရင်ဘာဖြစ်တော့မီးဟာပူလို့ရင်လောင်တယ်မဟုတ်လား ဟုတ်တယ်ရှင်အေးလို့ရင်လည်းလောင်တာပဲလေ
ဟုတ
်တို့အေးလို့လို့ချင်းလောင်တော့မှဆိုလို့နားတွေလည်းအိုရတယ်မောင်လှိုင်လည်းပတ်တယ်အေးလောင်တော့မှဆိုလို့တို့ရုပ်ဒါရုပ်ပိုင်းလို့ပြောတဲ့အတွက်ကိုယ့်ရုပ်ကိုပဲကြည့်တော့မယ်ဟုတ်ပြီနော်အကုန်လုံးကဟိုဆရာရုပ်ကိုလာပြီးတော့မှဆရာယူစည်းသွားပြီဆိုပြီးတော့မှဆရာကြည့်လာမကြည့်နဲ့ကိုယ့်ကိုပဲကြည့်ဟုတ်ပြီလားပြောတဲ့ဟာတွေမှာကိုယ့်အကိုအာယုံပြုခြင်းလူလေလို့ပြောမှာအချီးချီးသမျှဟာတွေယူကိုစည်းတာဖြွဲစည်းတာဆရာပဲမှန်းပြီးတော့မှတင်းဒီနားနဲ့ရက်နေရတာအကောင်းမကြံတော့ဖြစ်သွားတယ်ကဲအဲ့တော့နောက်တစ်ခုကဝါယောနော်ဝါယောဆိုတာထ ထောက်ကန်ရွေ့ရှားတယ်ရွေ့ရှားတဲ့သဘောရှိတယ်ထောက်ကန်တဲ့သဘောရှိတယ
်ကန်ရွေ့လျားမှာဟာထိုးပါလား
မပ
ါဖတ်ထိုးမပါရွေ့တော့ရောက်တော့ပါဆယ်ရွေ့
ရွှေရည်ရွှေရည်ရွှေရည်မှာလည်းဟာထုံးမပါဘူ
းမပါဘူးရွှေဖြစ်တော့အဲရွှေတော့ရွှေတယ်ဆိုတာကိုယ်တိုင်လုပ်တာရွှေတာသူရွှေတာညီမသားနော်ညီမသားချတာနဲ့ကြတာနဲ့မတူဘူးလေဟုတ်တယ်မလားချတာကြတာကြတာတော့ဒီကြတာဖြတ်တာနဲ့ပြတ်တာနဲ့
ဖြတ်တာလူလောက်တာ
ချက်တာအင်းပြတ်တာသူကသူပြတ်
ဒ
ီလိုပဲမကောင်းဘူး။ဟောပါပါ။ကဲကဲကဲတော်တော်တော်အဲ့ဒါကိုပြောတော့တာ။ဟုတ်ပါတော့ဒီမှာကြည့်မယ်။ဒီမှာကြည့်မယ်။ကဲရွေးလျားမှုရှိရယ်နော်။ရွေးလျားမှုရှိတယ်။နောက်ပြီးတော့ထောက်ကန
်
ရှိတယ်။အခုဆရာခန္ဓာကိုဝါရောဓာတ်ကောင်းတယ်။ဝါရောဓာတ်ကောင်းလို့ရက်နိုင်တယ်။ဝါရောဓာတ်မကောင်းတော့ရင်ညောင်းပြီးတော့မှတောက်ပြီးတော့မှမထားနိုင်တော့အဲ့မှာပုံကျတော့ထိုင်လိုက်မယ်။ဆင်ညောင်းနေပြီးထိုင်လိုက်အောင်မယ်တော့ဆိုအဲ့ဒါသူကရွေးလျားသွားတာ။ဒီရဲ့ဣရိယာပုံနဲ့ဆရာမနေနိုင်တော့နော်။မနေနိုင်တော့ရွေးလျားသွားတာ။တရားမှတ်လို့ရှိရင်အဲ့ဒီလိုဟောဒီပရမတ်ရဲ့သဘောတွေကိုလိုက်ရတာပထဝီအနိစ္စဆိုတော့ဒီမြေကြီးကြီးကလည်းမမြဲပါဘူးအဲ့လိုလုံးလုံးမရဘူးเนาะအာဘောလည်းအနိစ္စဟုတ်တယ်ရေတွေလည်းမမြဲဘူးရေတွေကြီးလိုက်ခန်းလိုက်ဖြစ်နေတာတေသောအနိစ္စဟုတ်တယ်ညဆိုရင်နေရဝင်သွားတာမိကလည်းငြိမ့်သွားတာတေသောအနိစ္စဘီလိုမှဒါတွေကတရားရနိုင်မယ်လို့ဒီမဟုတ်ဘူးထဝီရဲ့ပရမတ်သဘောကိုမြင်အောင်ကြည့်အခုသင်နေတယ်ဆိုတော့ပရမတ်သဘောတွေတို့ဝိပဿနာအားထုတ်ရင်ရုပ်ကိုရှုမယ်ဆိုရင်ဒါကိုလုပ်ရမှာသူ့ရဲ့သဘောတရားလေးတွေကိုသိရမှာစဉ္ညာလျှောက်တယ်ကြွတယ်လှမ်းတယ်ဘာအထင်ရှားဆုံးလဲဝါယောတ္တဟာအထင်ရှားဆုံးလဲရှားလိုက်တာနဲ့ထောက်ကန်ထားတဲ့ဝါယောဟာအထင်ရှားဆုံးပြတာလေနောက်တလန်းလှမ်းသွားတယ်ဆိုရင်အဲ့ဒီလှမ်းသွားတဲ့ရှေ့လန်းကိုရွေ့လျားသွားဝါယောတ္တကပဲလုပ်ပြီးအဲ့ဒီလိုမျိုးလေဟမ်ပါဝါ15ပဲကျန်တော့ရတယ်ဒီကျန်တော့ပေါ့ရမလားရမလား
ရပြ
ဟုတ်ပြီဆိုတော့ပထဝီအာဘောတေဇောဝါယောเนาะတိုးတော်လဲဒီလေးပါးဟာအမြဲတမ်းပဲပေါင်းစည်းမှုရှိတယ်သူတို့ကမကွဲဘူးဒီလေးပါးအပြင်ကိုနောက်ထပ်၄ပါးလည်းရှိသေးတယ်အဲ့ဒါတော့နေရောမရောက်သေးဘူးဆိုရင်ပထဝီအာဘောတေဇောဝါယောပေါင်းမဟာဘုတ်၄ပါးအဲ့ဒီမဟာဘုတ်ရုပ်တွေဟာဓာတုသူ့သဘောသူဆောင်တတ်တဲ့သဘောမှရှိတဲ့အတွက်ဓာတ်လို့ခေါ်လိုက်တယ်။ဒါကြောင့်သူ့ဓာတ်ကြီးလေးပါလို့ဒီလိုခေါ်တာ။သူ့သဘောသူဆောင်တတ်တဲ့ဓာတုဆိုတဲ့ဒီကလာတယ်။ဓာတုဆိုတဲ့ဒီကလာတယ်နော်။အဲ့ဒါကိုသူကဓာတ်လို့ခေါ်လိုက်တယ်။ဓာတ်ကြီးလေးပါပထဝီအာဘောတေဇောဝါယောပေါင်းမဟာဘုတ်လေးပါဒါမှမဟုတ်ရင်လည
်းဓာတ်ကြီးလေးပါ
တို့မြန်မာတွေကကျတော့ရေမြေလေမီလို့ဒီလိုသိတယ်အစဉ်အတိုင်းကတော့မြေရေ
မီလေ
အစဉ်တိုင်းအမှန်ကမြေရေမီလေတို့မြန်မာတွေက
မြေရေလေမီ
မြေရေလားရေမီလား
မြေရေ
မြေတယ်နော်ဟုတ်တယ်ရေမီပါ
ရေဟုတ်ထူရနေတာပထူရနေတယ်ဆ
က်နေပထူရနေတယ်
မာလည်းပထဝီအနေနဲ
့ပထဝီရတာမြေကြီးလေးမိလား
ဟုတ်ပြီ
အဲ့ဒါမြေကြီးလေးမိပေါ့မြေကြီးလေးမိဓာတ်ကြီးအစုဟာအလွန်တရာဟမ်အော်မဟုတ်အဲ့ဒါရန်သူ၅ပါးတက်တယ်လေဒါဟိုဓာတ်ကြီး၄ပါးကိုပြောတာမြေကြီးလေးမိဓာတ်ကြီးအစုဟာအလွန်တရာမြတ်သောအတ္တဘောခန္ဓာမုံဖွဲ့မလွတ်ပါ32ကုဋ္ဌာဒီပုံမှာတရှင်းနေမှာပြောတာပါအဲ့ဒါမှာပါကဲအဲ့တော့တကြီးလေးပါကိုရပါပြီနော်ဒီလောက်ဆိုရင်ရရနော
်
အဲ့ဒီရုပ်လေးပါဟာဒုက္ခန္တာကိုမှရှိနေတယ်တဲ့လောလောဆယ်ဒီလောက်ပဲကြည့်မယ်ကဲနောက်ထပ်တစ်ခုနောက်ထပ်တအုပ်စုကိုကြည့်မယ်နောက်တအုပ်စုကတော့တို့တည်ထားပြီးသားသက္ခုပတာရယုတ်သောတာပတာရယုတ်ဒါနပတာရယုတ်စေဝါပတာရယုတ်กายปตาระยุคปาปตาระยุคมาบาဟုတ်ပြီလောက်ကြည့်ပါအောင်สักขุปตาระยุ
ค
โตตปตาระยุคทานปตาระยุคเสวาปตาระยุค
กายปะการะยุปังปะการะยุงาบัง
ဟုတ်ปะการะဆိုအကြည်ပေါ့လွယ်လွယ်ကူကူပဲပြောမယ်ဆိုရင် तू ဟာအကြည်ဓာတ်အကြည်လို့ခေါ်အကြည်စက္ခုပะการะဆိုတော့မျက်စိအကြည်ပေါ့မျက်စိအကြည်ရုပ်နော်ဒါလေးတွေကရုပ်ကလေးတွေရုပ်တရားလေးတွေဒီတို့ရဲ့မျက်လုံးမျက်လုံးအိမ်ထဲမှာမျက်နှာဝန်းကလေးရှိတယ်တဲ့အဲ့ဒီမျက်နှာဝန်းလေးဟာဘယ်အရွယ်စားလောက်ရှိမလဲဆိုရင်တန်းအခုတို့ခေါင်းပေါ်တန
်း
အဲ့တန်းရဲ့ခေါင်းလောက်ကလေးရှိတယ်တန်းတစ်ခေါင်းလုံးသာတော့မရှိဘူးเนาะပုံရိပ်တွေကိုထင်နိုင်အောင်ဖြစ်နေတဲ့ဒီမျက်စိအကြည်ဟာတန်းရဲ့ခေါင်းလောက်ကလေးပဲရှိတယ်အဲ့ဒီတန်းရဲ့ခေါင်းလောက်ကလေးကမျက်လုံးထဲမှာရှိတယ်တဲ့ကိုကိုကိုတော့မမြင်ရအောင်သူများတော့ပဲကြည့်ပေါ့ဟုတ်လားမျက်နှာဝန်းကလေးလို့ခေါ်တယ်အဲ့ဒီမျက်နှာဝန်းလေးရဲ့အလယ်မှာတို့မျက်စိကိုကြည့်လိုက်ရင်အထက်မှာမျက်နှာမှာကျွန်တော်လာလာကြည့်နော်အဲ့ဒါဒီမှာမျက်နှာဝန်းလေးပါတယ်ဟုတ်လားဟု
တ်ကဲ့
အဲ့ဒီမျက်နှာဝန်းလေးရဲ့အလယ်မှာတန်းကောင်းလောက်တန်းကောင်းလောက်ရှိတဲ့တန်းရဲ့ဦးကောင်းလောက်ရှိတဲ့အကြည်တက်ကလေးတစ်ခုရှိတယ်အဲ့ဒီအကြည်တက်ကလေးကပဲပုံရိပ်တွေကိုဖမ်းနိုင်ကြီးနေတာပဲတဲ့ဒါကြောင့်အဲ့ဒီဟာလေးကိုသက္ခုပတာရာလို့ခေါ်တာအကြွေသူဟာမကြည်လင်ဘူးဆိုလို့ရှိရင်မျက်စိမွဲသွားတာပေါ့သူကပတာရရုပ်လုံးဝရှုပ်တဲ့သွားဆိုရင်မျက်စိကန်းသွားတာပေါ့ဟောအဲ့လိုမျိုးနော်ဒါကြောင့်မျက်လုံးကိုရိုက်မိရုံနဲ့မမြင်ရတော့ဆိုတာမဖြစ်ဘူးအဲ့ဒီကိုမထီမရှင်းရတယ်မျက်ကြည်လွားတွေခွာလို့ရှိရင်လဲသူ့ရဲ့အပေါ်ယံနဲ့ကာထားပေးတဲ့ဟာလေးတွေအဲ့ဒီတန်းကောင်းပမာဏလေးရှိတဲ့အဲ့ဒီရုပ်ကလေးကိုမထီအောင်လို့လွားလွားတွေကာထားတာအဲ့အလွှာလေးကိုခွာလို့ရတယ်သို့တော့အဲ့ဒီကိုတော့လုံးဝထီလို့မရဘူးဒါဗုဒ္ဓဘိက္ခာနဲ့ရုပ်ကိုလေးလာနော်ကဲနောက်တစ်ခုရှိတာကဘာလဲ
သော
တာပတာရယုတ်သောတာပတာရယုတ်ဆိုတော့နားအကြည်ပေါ့အခုတော့တို့ကဘယ်လိုခေါ်လဲဆိုနားအစီလို့ခေါ်ကြတယ်နော်နားစီနဲ့ခေါ်တယ်ဟုတ်ပြီအဲ့ဒီသောတာပတာရယုတ်ကလည်းဒီနားကြီးတစ်ခုလုံးကိုဆိုလိုတာမဟုတ်ဘူးအဲ့ဒီနားရဲ့အတွင်းထဲမှာလက်စွတ်ကလေးနဲ့တူတယ်တဲ့လက်စွတ်တန်တန်ရှိတယ်အဲ့ဒီလက်စွတ်တန်တန်လေးရှိနေတဲ့နားအကြည်ကလေးကပဲကြားနိုင်တယ်နားအကြည်ကလေးကကြားနိုင်တယ်အဲ့ဒီမှာအဲ့ဒီနားအကြည်လေးကိုအတန်ရောက်ဖို့အတွက်ဒီနားရဲ့အပေါက်ကလေးချင်းသူအဲ့ကြောင့်တို့ကနားကိုပိတ်လိုက်လို့ရှိရင်ဟိုအတန်ရောက်ဖို့အတွက်လေလိုတယ်လေလေလိုတယ်ဟုတ်လားအဲ့တော့ဒီကိုပိတ်လိုက်တဲ့အတွက်အတန်ဟာမဝင်တော့အဲ့လိုမျိုးပေါ့မထင်မရှားတော့နားရဲ့အကြည်ကလေးကထင်ထင်ရှားရှားပြက်ပြက်သားသားမကြားရတော့တိတ်ဝေးလွန်းသွားရင်လည်းမကြားရဘူးဒီလိုမျိုးအဲ့ဒါလက်စွပ်တန်တန်လေးရှိတယ်ဒါရုပ်ပဲနော်သဘောပေါက်နော်ရုပ်ပဲတဲ့ Okay နောက်တစ်ခုဂာဏပတာရရုပ်ဂာဏပတာရလည်းဒီနှကောင်းကြီးတစ်ခုလုံးကိုဆိုလိုတာမဟုတ်ဘူးအဲ့ဒီရဲ့အတွင်းထဲမှာအနံ့ကိုခံယူလို့ရမယ်ပတာရရုပ်ကလေးတစ်ခုပါတယ်သူဟာစိတ်ရဲ့ခွာနဲ့ပုံစံတူတယ်တဲ့စိတ်ခွာပုံစံလေးနဲ့တူတယ်ဟုတ်ပြီလားအဲ့တော့အဲ့ဒီဂာဏပတာရဟာသူဟာလွတ်လွတ်လပ်လပ်မရဘူးဆိုလို့ရှင်ရင်ဟိုကာဏပတာရတော့အဓိကတော့ဒီလေပေါ့အနံ့အတွက်ကတော့လုံးဝလေပေါ့နော်အခုနဟာကဒီသောတမှာကျတော့ तू ကဒီလေဆိုတာမဟုတ်ဆရာပြောမှသွားတယ်နဲ့လေမဟုတ် तू ကဟိုအာဂါတဟင်းလင်းပြင်ကြည့်ရဒီမှာ तू ကဟင်းလင်းပြင်မရှိအောင်ပိတ်ဆို့လိုက်တဲ့အတွက်ဟုတ်ပြီလားအတန်ကိုကျတော့ तू ကဟင်းလင်းပြင် तू ကဒီမှာဘေးကိုအာဂါတအတက်ကိုထိန်းချုပ်ထားလိုက်တော့အခန်းကြီးလုံနေတဲ့အခါကျတော့တို့တင်တန်းလုံနေတာကိုအပြင်ကကြားရှင်မှာကြားရလိမ့်မယ်။ဒါကိုပြောတာခုနဆရာပြောတာအတန်ကိုလေနဲ့လို့ပြောတာမှားသွားတယ်နော်။အဲ့ဒီခါမှာတို့ကဒီသို့တော်လဲလေတင့်တဲ့နေရာမှာလဲအတန်ကြားရတာမျိုးတော့ရှိပါတယ်ဟုတ်လား။လေတင့်တော့ကြားရတယ်လေမတင့်မကြားဘူးဆိုတာလဲရှိတယ်။ဟိုတဘာဝတရားတွေဆိုတာတော့ဆက်နွယ်နေကြတာကြီးပါပဲ။လို့ချင်းအနဲ့အနေနဲ့အဲ့ဒီဂာဏပတာရလေးရှုတ်တဲ့သွားပြီဆိုလို့ရှင်အနဲ့မရတော့နော်။ကိုဘေးဖြစ်တာလားကိုဘေးဖြစ်တယ်ဆိုရင်လည်းပဲ तू ဟာဒီကာဏပတာရဝင်နှောက်ရှက်လို့ရသွားလို့ပါเนาะကာဏပတာရကို तू ဝင်နှောက်ရှက်လို့ရသွားလုံးဝပြက်စီးအောင်တော့ तू မလုပ်ပါဘူ
းဟုတ်ပုံ
မယ်ဒါဆိုလို့ရှင်ကာဏပတာရပြီးတော့ဩကာဏပတာရရုပ်ပြီးတော့
စိန်ဝါပတာရ
စိန်ဝါပတာရကလည်းရှားတစ်ခုလုံးကိုမဆိုလို့ဘူးတဲ့အဲ့ဒီရှားရဲ့အထက်မှာရှိနေတဲ့ပိန်းကြာဖတ်လေးလိုမျိုးကြာရွက်ကလေးလိုမျိုးသူ့ရဲ့ပုံစံပုံတံတန်လေးရှိတယ်တဲ့အဲ့ဒီမှာစိန်ဝါပတာရယုတ်ဆိုတာရှိတယ်။ဘာဖြစ်လို့လဲဆိုရင်ရှာရဲ့အောက်ထဲကိုတို့ထည့်လို့ရှင်ဘာရတာမှမရအောင်လေ။ဟု
တ်တယ်ရှင်။
ရှာရဲ့အောက်ထည့်ဘာရတာမှမရအောင်။ရှာရဲ့အထက်မှာပဲထဲမှာ။အဲ့ဒါတော့မနော်တချို့တွေထက်ခွဲထားတာရှိသေးတယ်။ဘယ်နေရာလေးကအဖန်ကိုယူတဲ့နေရာ။ဘယ်နေရာလေးကအရှိုးကိုယူတာ။ဘယ်နေရာလေးကအရှင်ကိုယူတာ ਨੇ ။အဲ့ဒါတော့နားမလဲဘူး။ကြားပဲကြားဘူးတာအဲ့လိုခွဲကြတယ်တဲ့။ဒီမှာတော့ဒီ စိန်ဝါပတာရဆိုတာကိုယ့်ရဲ့ရှာအထက်မှာနောက်တစ်ခုကာယပတာရဒါတည်းတို့ဒွါရသင်္ခါမှာတင်ထားပြီးသားရပါနော်ကာယပတာရယုတ်ကာယပတာရယုတ်ခါကြတော့တကိုယ်လုံးမှာတကိုယ်လုံးပြန့်နှံ့တယ်ထိရင်တိနိုင်တဲ့နေရာမှာကာယပတာရယုတ်ရှိတယ်ဒါတကိုယ်လုံးပြန့်နှံ့တယ်ဟုတ်ပါပြီနော်။ဒါဆိုလို့ချင်းပတာရယုတ်ကဘယ်လောက်ရှိလဲ
?5
ပါ။ခုနမဟာဘုယုတ်က
4
ပါ။ဟော9ပါဖြစ်သွားပြီပေါ့နော်။ဒါဆိုပတာရယုတ်5ပါလေးကြက်ရအောင်။သက္ခုပတာရယုတ
်တောတာပတာရယုတ်ကာနာပတာရယုတ်စေဝါပတာရယုတ်ကာယပတာရယုတ်ဘာပတာရယုတ်5ပါ။
ကဲနောက်တစ်ခုဂောသရယုတ်ခုနှစ်ပါးဆိုတာဆက်လုပ်မယ်။ဒါလေးတည်းရပြီးသားလေးတွေ။ရူပယုံယုတ
်တပါ။တထာယုံယုတ်တပါ။ကန္နာယုံယုတ်တပါ။ရတ္တာယုံယုတ်တပါ။
ပထဝီ
တေဇောဝါယောဟုဆိုအပ်သောဘုဒ္ဓဘာယုံယုတ်၃ပါ။ဘာဂောသရယုတ်ခုနှစ်ပါ။
ဟုတ်ပြီ။ဂောသရယုတ်ဆိုတာအာယုံလို့ခေါ်တယ်။အဲ့ဒီဂောသရအာယုံယုတ်ဒီလိုမျိုးလေးမှတ်ထားလိုက်သူအာယုံယုတ်ဒါတွေအားလုံးကအာယုံနေပြီအာရမဏသင်္ကဟမှာဒါတွေကြည့်ပဲမဟုတ်ဘူးလားဟုတ်ပါပါသတ္တကာဇိကာအဲ့ဒီဟာကတောတာတွေဒွာရတွေရူပတတကဏ္ဍရတ္တဖုတ္တပဆိုတော့သူဟာအာယုံဒါဟာယုတ်အာယုံအာယုံယုတ်ဒီလိုမျိုးကြံတဲ့ဟာကကြတော့တိဖွဲ့တွေကဓမ္မာယုံဒီထဲမှာဓမ္မယုံတော့မပါဘူးเนาะ။ဥပါယုံယုတ်တပါ၊တတ္တယုံယုတ်တပါ၊ကန္နာယုံတပါ၊ရတ္တယုံတပါ၊ပထဝီတေသောဝါယောဒီမှာအာဘောမပါဘူး။ဟုတ်ပြီလား။အာဘောဟာနုဟိုတိ့ဖို့အတွက်ခက်တယ်။ဒီမှာဖွတ်တတ်ပါယုံယုတ်ဆိုတာတိ့လို့လွယ်တာကျန်းတာတွေပဲ။ပထဝီတိ့ဖို့လွယ်တယ်၊တေသောဝါယောတိ့ဖို့လွယ်ကူတဲ့ကိစ္စတွေကြည့်ပဲ။အာဘောယိုစည်းတယ်ဖွဲ့စည်းတယ်ဆိုတာဟာစမ်းတတ်ဖို့မြင်တွေ့ဖို့ဆိုတာတတော်ကိုမလွယ်ဘူး။ညာနဲ့ပဲကြည်နိုင်မှာပဲရ။တော့ဒီဖုတ္တပါယုံယုတ်မှာ၃ပါးရှိရ။ရူပယုံယုတ်အစင်းအမျိုးမျိုးတည်ရူပယုံမြည်ဟုတ်လား။အစင်းမျိုးမျိုးအတန်မျိုးမျိုးအနတ်အမျိုးမျိုးတရားတာအမျိုးမျိုးပြီးလို့ရှိရင်တွေ့ထိတဲ့ဟာအမျိုးမျိုးတွေ့ထိလို့ရတာပေါ့ဗျာ။တော့တော့လို့ရှိရင်အဲ့ဒီဖုတ္တပါယုံယုတ်ဆိုတဲ့အခါမှာသူဟာဖုတ္တပါယုံယုတ်ဆိုတာတခုတည်းတည်းသူ့ကိုပြန်ဖြန့်လိုက်မယ်ဆိုလို့ရှိရင်ယုတ်၃ပါးရှိတယ်နော်။ပထဝီတေသောဝါယောဒါမှဖုတ္တပါယုံလေးကိုတေတေချာချာလေးတတိထားမယ်เนาะဖုတ္တပါယုံယုတ်ဟာပထဝီတေသောဝါယောဆိုတဲ့ယုတ်၃ပါးရှိတယ်အမှန်ကတော့ရှိတာကအာယုံနေနဲ့၅ပါးပဲမဟုတ်လ
ား
ဟုတ်ပါတယ်၅ပါးပဲမှာဖုတ္တပါယုံကနောက်ထပ်ယုတ်တွေထွက်လာတဲ့အခါကျတော့
သ
ူကအကုန်လုံးဆိုရင်9ပါးဖြစ်သွားတယ်เนาะပထဝီတေသောဝါယောဒီပထဝီတေသောဝါယောရဲ့ဖုတ္တပါယေဆိုမပေါင်းတော့နဲ့เนาะဒီ3ခုကိုပဲဖုတ္တပါယုံလို့ဆိုလိုတာနာမည်တစ်ခုတည်းပဲเนาะဒီ3ခုအဲဒါလို့ကျင်ဖုတ္တပါယုံကနောက်ထပ်နာမည်3မျိုးထွက်လာတဲ့ကဖုတ္တပါယုံကိုဖယ်လိုက်သူ့တရားကိုယ်တွေယူလိုက်ပြီမလို့သုံးမျိုးရလာပြီသူခုနရူပတတကဏ္ဍဝရတ္တ၄ခုပါပထဝီတေသောဝါယောနဲ့ဆိုရင်ခုနှစ်ခုဟုတ်ပြီလားအဲ့ဒီပထဝီတေသောဝါယော၃ခုပေါင်းထားတဲ့ယုတ်ကိုနာမည်တစ်လုံးနဲ့ပြောခြင်းရင
်ဖုတ္တပါယုံယုတ
်ဖုတ္တပါယုံယုတ်ဒီလိုဆိုရင်ဂောသရယုတ်ခုနှစ်ပါဟုတ်သူနာမည်လေးသူဒိဗ္ဗေလေးတိချာကြည့်ထားနော
်ဟုတ
်ကဲနောက်တစ်ခုအဋ္ဌိဘာဝယုတ်ပုံဘာဝယုတ်ပေါင်ဘာဝယုတ
်နှစ်ပါအ
ဋ္ဌိဘာဝပုံဘာဝပြောကြည့်အဲ့အဲ့နှစ်ခုအတန်းလိုက်ပြောကြည့
်အဋ္ဌိဘာဝပုံဘာဝ
နောက်တစ်ခေါက်လောက
်အဋ္ဌိဘာဝပုံဘာဝအ
ဋ္ဌိဘာဝယုတ်ဆိုတာအမျိုးသမီးရဲ့လို့တိကျောင်းဖြစ်တဲ့ယုတ်ပုံဘာဝအမျိုးသားရဲ့လို့တိကျောင်းဖြစ်တဲ့ယုတ်အမျိုးသားယုတ်အမျိုးသမီးယုတ်သို့တော်လဲအဲ့ဒီခါမှာမျိုးသားယုတ်ဆိုလို့တီးတန့်နဲ့မရဘူးမျိုးသားရယ်လို့တိချောင်းဖြစ်တဲ့ယုတ်အများကြီးရှိတာပေါ့အဲ့ဒီဟာတွေကတော့တီကာပိုင်းမှာဆိုရင်တော့ဒါတွေကအများကြီးပဲတဲ့အဲ့ဒီဘာဝယုတ်ပုံဘာဝယုတ်လို့ပြောလိုက်တဲ့ခါမှာတို့ကယောက်ျားလေးလားမိန်းကလေးလားတီးကျင်လို့ရှိရင်ဘာကိုကြည့်ကြမလဲမပြောတော့ဟုတ်ပြီနော်တို့တော့အဲ့ဒီဟာကိုဆိုလို့တာမဟုတ်ဘူးအဲ့လိုမထင်ပါနဲ့တဲ့ကလေးမွေးပြီဆိုလို့ချင်းဟဲဘာလေးတော့ဆိုလို့ချင်း तू อ่ะဒီယောက်ျားအင်္ကာမိန်းမအင်္ကာကိုပဲကြည့်တယ်လေ အဲ့ဒီယောက်ျားအင်္ကာမိန်းမအင်္ကာကိုကြည့်ပြီးတော့မှဒါဟာယောက်ျားလေးမိန်းကလေးဆိုပြီးတော့မှတိဖို့အတွက်တော့အဓိကပါသို့တော်လေအဋ္ဌိဘာဝယုတ်အမျိုးသမီးအင်္ကာလို့ဆိုလိုလိုက်တဲ့အခါမှာအဲ့ဒီတစ်ခုတည်းကိုဆိုလိုတာမဟုတ်ဘဲနဲ့သွားဟန်လာဟန်ကအစာထဲ့တော်မယ်ဒါတွေကဘာဝယုတ်တွေကြည့်ပြီနော်ယောက်ျားလေးတယောက်မိန်းကလေးတယောက်အတူတူလမ်းလျှောက်လာလို့ရှိရင်နှစ်ယောက်စလုံးကိုမြင်တဲ့ဖုံးနေစွတ်ထားအောင်တော့ဘယ်ဘက်ကဟာမိန်းကလေးဘယ်ဘက်ကယောက်ျားလေးဆိုတာသိပါတယ်ငငယ်တုန်းကလိုမျိုးကြည့်နေကြမလို့ပါဘူးယောက်ျားလေးကမိန်းကလေးလားဆိုပြီးနော်သိနေတာမဟုတ်လားဒီထဲမှာဘသူယောက်ျားလေးဘသူမိန်းကလေးသိလား
သိပါတယ်
သိပါတယ်ဘသူမှငငယ်တုန်းကလိုကြည့်နေတာမျိုးမရှိပါဘူးနော်သိနေအဲ့လိုသိနိုင်တဲ့အကြောင်းရုပ်တွေမှန်တယ်မျှို့အဲ့ဒီပါဝါပုံပါဝါလို့ဆိုလိုတာအတန်အနေနဲ့ရောသိနိုင်တယ်ယောက်ျားလေးအတန်မိန်းကလေးအတန်ဟုတ်လားအဲ့ဒါအဋ္ဌိပါဝါပုံပါဝါကိုသိနိုင်အောင်ရုပ်တွေရှင်ဟန်လက်ဟန်ကအစပြောတာဆိုတာသွားတာလာတာအကုန်လုံးနောက်ကစားတဲ့ဟာတွေပါရောမတူဘူးเนาะမိန်းကလေးတွေရဲ့ဝါသနာအလျောက်ကစားတာဒါတွေအကုန်လုံးကသိနိုင်မြင်နိုင်တဲ့သိလွယ်မြင်လွယ်တဲ့ရုပ်ရဲ့သဘောတရားတွေကြည့်ပဲအဲ့ဒါတို့အဋ္ဌိပါဝယုတ်ပုံပါဝယုတ်ဆိုတော့ဒီအဋ္ဌိပါဝပုံပါဝအပါဝင်ပေါ့เนาะဆရာပြောပြမယ်ယုတ်ဟာ20နဲ့မှ8ပါးရှိတယ်ယုတ်28ပါးရှိတယ်ဆိုလို့ရှိရင်မိခွန်းကဒီလိုလာမယ်တင်စာဖြေသူရဲ့တန်တန်မှာယုတ်မြင်များရှိပါတယ်နေဆိုလို့ရှင်တို့ကလွယ်လွယ်လေးယုတ်ပိုင်းတင်ထားတာယုတ်28ပါရှိပါသည်ဆိုလို့ရှင်မှားသွားရောပေါ့ဟုတ်ဘူးလား तू လည်းယုတ်28ပါကိုလည်းယုတ်28ပါဆိုတော့မမှန်တော့ဘူးတိလားเนาะအေးအဲ့လိုเนาะအော်လူလူချင်းအတူတူပါပဲ तू လည်းယုတ်28ပါနဲ့နေတာကိုလည်းယုတ်28ပါနဲ့နေတာဆိုရင်ဟုတ်လားတိရကိုဆရာတော်ဘုရားရာသူ့တပည့်တွေကိုအငိုက်ဖမ်းတယ်တဲ့သူ့ရဲ့တပည့်စာတင်သားရင်เนาะတန်ခါတော့ရအဲကိုတော်တို့ကိုယ်တော်တို့မှာယုတ်ပန်တစ်ပါးရှိတော့အဲမျိုးမဲ့28ပါးပါတပါးတော့ချော့ကြပါဘူး28ပါးတော့လောက်ပါတခုပုံနေတယ်လို့ပြောတယ်အဲ့လိုမျိုးပေါ့ဒါဆိုလို့ချင်းဘလူးတယောက်မှာရနိုင်သမျှယုတ်ပေါင်းဟာ28လုံးမရပါဘူးเนาะရတဲ့သူတွေတော်တော်ရှားပါတယ်မရှိတဲ့လောက်ကိုရှားပါတယ်ကြည့်ဒါဆိုရင်အဋ္ဌိဘာဝယုတ်ပုံဘာဝယုတ်ရပြီနောက်တစ်ခုဟရိယယုတ်တပါးဟရိယယုတ်ဟာဝေဖန်မှုတွေအလွန်များပြားတဲ့ယုတ်တခြားဘာသာတွေကလည်းဝေဖန်တယ်သိပ္ပံကလည်းဝေဖန်တယ်တခုခက်နေတယ်တခုကဘာလဲဆိုတော့ဒီဟာရယယုတ်ကိုမြတ်စွာဘုရားဟာဘယ်နေရာမှာမှဒီနာမည်နဲ့ဟောထားတာမရှိဘူးယံရူပံနေတာယဆိုအထမ်းမှာဟောတယ်ကျင်ကျင်ယုတ်တို့ဒီနှီးစရာတခုဟောနှီးစရာတခုတော့ရှိတယ်ဗောနော်စိတ်တွေစေတသိက်တွေနှီးစရာတခုရှိတယ်မနောဓာတုစမနောဝိညာဏဓာတုစအဲ့ဒီမှာဒီလိုမျိုးတွေချိထားတဲ့အတွက်သူကစိတ်စေတသိက်တွေရဲ့မိတဲ့ဟာတခုခုတော့ရှိတယ်။ရှိတဲ့အခါမှာတက္ကရာဆရာတွေကနေပြီးအထက္ကရာဆရာတွေကဖွင့်တဲ့အခါမှာသူဟရိယယုတ်ဆိုပြီးတော့မှဖွင့်လိုက်တယ်။တိုးတော်လေအဲ့ဒီဟရိယကတချို့ကကျတော့စိတ်ကိုအုံနှောက်မှာမိပြီးတော့မှဖြစ်တယ်လို့အယူဆတွေရှိတယ်လေ။ဖေးပညာတို့သိပ္ပံပညာတို့နော်။အုံနှောက်မှာမိပြီးတော့ဖြစ်တယ်။ဘာလို့လဲဆိုသိတ်စိတ်ရှုပ်လိုက်ခေါင်းကိုကုတ်တာများတယ်။ရင်ဘတ်ထုတာလည်းရှိတယ်ခက်တာလား။နောက်ခုစလုံးရှိတယ်။နော်။ဒါကြောင့်သူကပါကျုပ်ဆရာတော်ကြီးလို့ပြောတဲ့အတိုင်းဆိုရင်တော့ရန်ခါမှာအုံနှောက်ကိုအုံနှောက်ကြောတွေဆရာတွေကိုမိရရှိရင်ရှိပဲရန်ခါမှာနှလုံးကိုမိနှလုံးဆိုတာလေနှလုံးအိမ်ကြီးကိုပြောတာမဟုတ်ဘူးအဲ့ဒီနှလုံးအိမ်သားလေးမှာရှိနေတဲ့ပုံညက်စီလောက်ရှိတဲ့တွင်းငယ်ကလေးရှိတယ်အဲ့နှလုံးမှာအဲ့ဒီတွင်းလေးထဲမှာအမြဲတမ်းစီစဉ်ပြောင်းလဲနေတယ်ဟရိယသွေးပေါ့နှလုံးသွေးပေါ့သို့တော်လေအဲ့ဒီသွေးကိုဆိုလို့ကျင်တာမဟုတ်ဘူးတော်တော်နဲ့နေသွားတယ်သွေးကိုဆိုလို့တယ်ဆိုလို့ချင်းနှလုံးခွဲစိတ်ကုသလို့ချင်းဘယ်လိုလုပ်ကြမလဲဒီသွေးရထွက်သွားအောင်မယ်လေဟုတ်လားအဲအဲ့ဒီသွေးအကြည်ကလေးမှာရှိနေတဲ့ရုပ်ဝတ္ထုတစ်မျိုးရှိတယ်လို့ဆိုလို့တာသို့တော်ဒီသွေးကိုဆိုလို့ချင်းတာမဟုတ်သွေးကိုဆိုလို့ချင်းတာဆိုလို့ချင်းနှလုံးခွဲစိတ်ကုသလို့ချင်းအဲ့ဒီသွေးရထွက်သွားပြီလေအဲအဲ့လိုမျိုးပေါ့ဒါကြောင့်ဟရိယယုတ်နဲ့ပတ်သက်လို့ချင်းအငင်းပွားဝယ်လေအများကြီးရှိတယ်လို့ဝေဖန်မှုတွေလေအများကြီးရှိတယ်ဒီဟရိယယုတ်ကတော့နော်သို့တော်လေဒါတို့အထက္ခရာမှာလာတဲ့အတိုင်းပဲဟရိယယုတ်တပါဒါလေးမှတ်ထားလိုက်မယ်နော်ဒါလေးယုတ်ပဲဒါတေချာမှတ်ဒါလေးယုတ်ပဲစိတ်တွေရဲ့မိရပေါ့သို့တော်လေအရူပပုံမှာကျတော့ဟရိယယုတ်မရှိတဲ့အတွက်ဒီအဲ့ဒီစိတ်တွေကဝိမိသိဝိတုယုတ်ကိုမှမမီလို့ဝိတုသင်္ကဟမှာသင်ရတယ်မဟုတ်ဘူးလားကျင်းကြံနေတဲ့ပုံသားတွေကတော့ဟရိယဝိတုမှာအမြဲမိတွေရှိတယ်ရံခါမိတွေရှိတယ်ကဲထားတော့နောက်တစ်ခုဇီဝိတယုတ်ဇီဝိတယုတ်ဆိုတာတို့ကဟိုဇီဝိတိန်တွေတုန်းကနံကိုစောင့်ချောက်တာလေအေးအခုဒါကြတော့ယုတ်ကိုစောင့်ချောက်တဲ့ယုတ်ကိုပြန်စောင့်ချောက်တဲ့ယုတ်တစ်မျိုးနံကိုပြန်စောင့်ချောက်တဲ့နံတစ်မျို စီဝိတ္တံဒိစေတသိက်ဟုတ်လားအခုယုတ်ကိုစောင့်ရှောက်တဲ့နောက်ထပ်ယုတ်တမျိုးအဲ့ဒီဟာစီဝိတ္တယုတ်ယုတ်ရဲ့အတက်လို့ပြောလို့ရတယ်ယုတ်ရဲ့အတက်ဒါစီဝိတ္တယုတ်နော်အဲ့ဒီစီဝိတ္တယုတ်ကလေးမရှိလို့ရှင်တို့ခန္ဓာကိုယ်အစင်မပြေတော့ဘောစီဝိတ္တယုတ်ဆိုတာရေးကြည့်တယ်နော်ကပလီကာရအာဟာရအဲ့ဒီမှာကိုပြောပြမယ်ကပလီကာရာဟာရလို့ထားလိုက်နော်အောက်ဖြုတ်လိုက်အောက်ဖြုတ်ပြီးတော့မှရေးရှာလေးကိုရောက်အောင်မှသွားကတ်လိုက်ကပလီကာရာဟာရာဩဇာယုတ်ဩဇာတတိဒူတစ်မျိုးပေါ့ဩဇာဟိုတို့ဟိုဆေးတွေဘာတွေဆိုလို့ရှိရင်အဲ့ဒီဆေးတွေမှာဩဇာတက်လေဩဇာတက်လို့ပြောကြတာဟုတ်နော်အဲ့ဒီဩဇာလေးရှိတယ်ယုတ်တွေမှာလည်းအဲ့ဒီဩဇာတက်လေးတစ်ခုရှိတယ်ဩဇာတက်လေးတတိလေးတစ်ခုရှိတယ်တဲ့အဲ့ဒီဩဇာဥမာဆိုပါတော့ဝမ်းတော့ဈေးစားလိုက်လို့ချင်းဝင်းနေရှောတယ်ကွာဒါအဲ့ဒီဩဇာတက်ကတတိပါလားနော်မကြီးပြော်ကြီးတွေအများကြီးတောက်လိုက်တယ်အဲ့ဒီမကြီးပြော်ကြီးမှာရှိနေတဲ့ဩဇာတက်ဟာဝင်းကိုလည်းရှောစီအခြားအရာတွေအဲ့ဒါဩဇာတက်ဩဇာယုတ်ယုတ်တစ်မျိုးအနေနဲ့ပါတယ်သူတို့ဟာယုတ်အစ်စ်ရယ်လို့တော့ဝိပဿနာရှိရင်တော့ဒါတွေကိုအဓိကမဆိုလို့တော့ဒါဆိုလို့ရှင်အကုန်လုံးကြည့်လိုက်မယ်အဲ့ဒီရဲ့အောက်ကဒီအထိရတော့ရုပ်တွေဟာအကုန်လုံးကအစ်စ်တွေနော်ရုပ်အစ်စ်လို့ခေါ်တယ်ဒီဩဇာတဲ့ရုပ်ဟာတို့အနေနဲ့ဝိပဿနာရှုဖို့တော်တော်ကြီးကိုမလွယ်ဘူးသို့တော်လည်းဝိပဿနာရှုရင်တော့ तू ကပါတယ်ဘာလို့ဆိုတော့တမ္မတနာရုပ်လို့ဆိုလိုတာကိုဒါဆိုလို့ရှင်တို့လေ့လာခဲ့တာအကုန်လုံးဘယ်လောက်ရှိသွားပြီရောအဲမဟာဘုရုပ်က4ပါအောက်မှာတစ်ခါကြည့်လိုက်ပတာရယုတ်က5ပါဂောဓရယုတ်က4ပါဘာဝယုတ်က2ပါဟရိယယုတ်1ပါဇီဝိတယုတ်1ပါကပလီကာရအာဟာရဆိုတဲ့ဩဇာယုတ်က1ပါပေါင်း18ပါသည်တဘာဝယုတ်မြည်ဤခဏလေးတဘာဝယုတ်သူ့နာမည်တစ်ချက်မှတ်ထားမယ်နော်ဒီ18ပါဟာတဘာဝယုတ်10ကျန်မှတည်တည်တယ်။အဲ10ကျန်10နဲ့လွတ်မှာပေါ့နော်။ဒါဟာတဘာဝယုတ်။နောက်ပြီးတော့တလက္ခဏယုတ်တဲ့။လက္ခဏာနဲ့အတူတကွဖြစ်တယ်တဲ့။တလက္ခဏလို့ပြောလိုက်တဲ့အတွက်ဒီယုတ်တရားဟောတာဝိပဿနာအားထုတ်မယ်ဆိုရင်ဟောဒီ18ပါးကိုပဲ။ယုတ်28ပါးစလုံးဟာဝိပဿနာမထိုက်ဘူး။ဒီလိုပြောတာ။နော်။တလက္ခဏယုတ်မြည်ဤနိဗ္ဗာန်ယုတ်မြည်ဤအနိဗ္ဗာန်ယုတ်မဟုတ်ဘူးယုတ်အစ်စ်လို့ဆိုလိုတယ်နောက်ပြီးတော့ရူပယုတ်ဆိုတော့သူဟာယုတ်အစ်စ်ပေါ့ပြောမယ်ဆိုတော့ယုတ်အစ်စ်တမ္မတနာယုတ်ဝိပဿနာရှုထိုက်သောယုတ်တမ္မတနာပွားများတာတမ္မတနာညံဆိုတာရှိတယ်အဲဝိပဿနာရှုထိုက်သောယုတ်အဲသူ့ရဲ့နာမည်ထူးလေးတစ်ချက်ကြည့်ထားမယ်မနက်ဖြန်ကြရင်ဒီနာမည်လေးတွေအကြောင်းတစ်ခါပြန်ပြောပြမယ်နော်မဟုတ်လို့ဒီညဆိုရင်သူမပြီးကဲအဲ့ဒီယုတ်ဘယ်နောက်ဘယ်လောက်ရှိလဲ
18
ပါအဲ့ဒီယုတ်18ပါရဲ့နောက်မှာကြံနေမဲ့10ပါ28ရှိရသောနောက်ထပ်10ကြံမယ်အဲ့ဒီကြံနေရဲ့10ကိုယုတ်အတုခေါ်တယ်ယုတ်အတုနာမည်အမည်နဲ့ယုတ်လို့ဆိုလို့ရတယ်အဲ့ဒီမှာအာကာသပြိစေတာယုတ်ဒီလိုမျိုးတို့ကြည့်ကြည့်နေတယ်အာကာသဆိုတာအာကာသယုတ်ပေါ့နော်ပြိစေတာယုတ်လို့လည်းခေါ်တယ်နှစ်ခုလုံးပေါင်းပြီးအာကာသပြိစေတာယုတ်လို့လည်းခေါ်မယ်ပိုင်းရှားအပိုင်းရှားလေးတွေရှိတယ်အာကာသပြိစေတာယုတ်ဟာနေရာတိုင်းမှာရှိအပိုင်းအရှာရှိဆန်နေဆန်နေကိုဘုံထဲမှာအပြည့်ထည့်ထားအောင်တော့ပြိစေတာယုတ်ရှိကိုရှိတယ်မရှိလို့ရှိရင်ဆန်တစ်စီးနဲ့စီခွဲမရတော့အဲ့လိုဆိုလို့လေနော်တို့သဘင်နေမှာပြိစေတာယုတ်ရှိလို့တစ်ခုချင်းစီရှိနေတာပေါ့ပြိစေတာယုတ်ကအာကာသအနေနဲ့ဒါပိုင်းရှားမှုမပေးထားဘူးဆိုလို့ရှိရင်တို့သဘင်နေလည်းအလုံးလိုက်ထွေးလိုက်ပြီးပူကတ်တော့အဲ့ကြောင့်ပြိစေတာယုတ်ကလေးရရှိတယ်ဒီမှာနှစ်ယောက်ထိုင်နေကြားထဲမှာဟာထားသွားတဲ့ဟာအာကာသပြိစေတာပဲသို့တော်လေ तू ကယုတ်အစ်စ်မဟုတ်နေတဲ့အတွက်ဝိပဿနာတင်လောက်တဲ့ယုတ်တွေမဟုတ်တဲ့အတွက်ဟုတ်ပြီနော်တို့လက်ငါးချောင်းမှာအာကာသပြိစေတာရှိလို့ဒါဒီလိုလုပ်လို့ရတာလေအာကာသပြိစေတာမရှိဘူးဆိုလို့ချင်းဒီလိုတွေဖြစ်သွားမှာပေါ့ကဲသဘောပေါက်ပါရဲ့နော်အာကာသပြိစေတာယုတ်အဲ့ဒါဟာဘာအထင်ရှားဆုံးလဲဆိုရင်ခုနပြောတဲ့စာပေကတော့ပဲစီတွေကိုပြတယ်ပဲစီတွေတည်င်းလောက်ထည့်ထားလဲသူကတင်းတောင်းထဲမှာပုံစံကွက်ထဲမှာအကုန်လုံးကျသွားပြီပဲလေအဲ့ဒီဟာဘဲစီအနေနဲ့ဟိုအကုန်လုံးကိုတလုံးနဲ့ပူးသွားတာမျိုးမဟုတ်ဘူး defeat ချင်းပြန်ဖယ်လို့ရတယ်အာဂါဒပြိစေတာယုတ်ကကြားထဲမှာခန့်ခန့်ထားပြီးတယ်ယုတ်တဘောอ่ะเนาะအဲ့ဒါအာဂါဒပြိစေတာယုတ်ဟုတ်ပြီနောက်တစ်ခုကပါလေကာယဝိညာဉ်ဝစီဝိညာဉ်ပေါင်းဝိညာဉ်ယုတ်နှစ်ပါးဒါဝိညာဉ်တွေလို့ တို့အချိန်မှာတင်ခဲ့တယ်ဝီထီပိုင်းမှာเนาะဒီဝိညာဉ်ရုပ်နှစ်ပါးလေးကြည့်ပါဦးကာယဝိညာဉ
်ဝစီဝိညာဉ်ပါဝိညာဉ်ရုပ်နှစ်ပါ
ဝိညာဉ်လို့မဖတ်နဲ့နော
်ဝိညာဉ
်ကာယဝိညာဉ်ဝစီဝိညာဉ်ဆိုတော့အဲ့ဒီဝိညာဉ်ရုပ်နှစ်ပါးဘယ်လိုလဲဆိုတော့အတွင်းသဘောအလိုစံတာကိုပြကျင်တဲ့အတွက်ကိုနေဟန်ထားလှုပ်ရှားမှုဟာကာယဝိညာဉ်အတွင်းသဘောအလိုစံတာကိုသိစေကျင်တဲ့အတွက်ဗဇက်ကနေပြောလိုက်တယ်ဆိုရင်အဲ့ဒါရုပ်ပဲ။အော်ဆိုတာရုပ်ပဲ။ဟုတ်ပြီ။အော်လို့ပြောလိုက်တာရုပ်ပဲ။အတွင်းသဘော तू အံ့ဩသွားတယ်။အော်ဒီလိုလားဆိုတော့သိတယ်။အဲ့အတန်ကလေးထွက်လာ။အဲ့ဒါရုပ်တယ်။နော်။ဆရာအခုပြောနေတဲ့ဟာတွေကတရားသဘောတွေကိုပြောနေထွက်လာတဲ့အတန်တွေကရုပ်ဘာဖြစ်လို့လဲဆိုအတန်ကလည်းအပေါ်မှာတတ္ထာယုတ်ဆိုပါတယ်လေဟုတ်လားရူပါယုံယုတ်တတ္ထာယုံယုတ်ဟောအတန်ဟာယုတ်အတန်ကိုယုံနံခွင့်အတန်ဟာယုတ်ဒီမှာကြိလို့ပြောလိုက်လို့ချင်းလက်ကတိလို့ပြလိုက်တယ်ဒါကာယဝိညာဉ်ဖြစ်သွားတယ်ဒီမှာကြိလို့မပြောနိုင်တော့ဘူးเนาะမပြောနိုင်တဲ့အတွက်ဒီမှာမာတယ်ပြော့တယ်ဆရာဒီလိုပဲထောက်ပြလိုက်တယ်ဆိုလို့ရှိရင်အဲဒါကာယဝိညာဉ်เนาะဝစီဝိညာဉ်ဆိုလို့ရှိရင်ဘယ်လိုပြောအခုပြောပြနေတာတွေအကုန်လုံးကတွင်းသဘောအလိုစံတာသိစေခြင်းတဲ့ဟာတွေကိုပြောပြနေတဲ့အတွက်ဒါတွေဟာဝစီဝိညာဉ်တွေကြီးပဲเนาะမော်တော်ဘီကယ်တယောက်ဟာဝစီဝိညာဉ်ကာယဝိညာဉ်နှစ်ခုစလုံးတွဲတွဲသုံးသွားတာများတယ်ခွေးကြီးဆိုမှုတ်လိုက်တယ်ဒီဘက်သွားဆိုဟုတ်လား तू ပါဇက်ကဘာမှမပြော तू ခရာတုတ်လိုက်တာနဲ့ဝစီဝိညာဉ်တစ်ခုထွက်သွားတယ်ပြီးလို့ရှိရင်ကာယဝိညာဉ်နဲ့ဒီလိုပြထားတယ်ဟောဒါဝစီဝိညာဉ်ကာယဝိညာဉ်ဒီလိုပြရင်နော်เออมาล่ะอบายเลยหรอกายวิญญาณเนาะพอบีพอบีเอ้ากายวิญญาณดาแลยกเว้ยดาหายกเตียเว้ยเนาะดีโลเตียวๆดีโลลงจ๋าหรอยกเตียเว้ยอมูยาเนยกจ๋าเนาะพี่รอเม็ดซ้องทูดิเม็ดซ้องทูพี่มาจี้ดิกายวิญญาณเนาะหรอမျက်စောင်းထိုးပြီးမှကြည်လို့ရှင်သူ့ရဲ့အတွင်းသဘောအလိုဆန္ဒကိုမျက်စောင်းထိုးပြီးမှကြည်လိုက်တယ်။ဒါဆိုလို့ရှင်သိတယ်။ तू မကြည်နဲ့တော့ तू ဘလို့ဖြစ်နေပြီလဲဆိုတော့ तू ကမျက်စောင်းထိုးနေတော့ဒါဆိုစောင်းကန်းစောင်းကန်းနေလုံနေဆိုလို့ရှင်ဒါကာယဝိညာဉ်နဲ့အတွင်းသဘောအလိုဆန္ဒကိုသိစေတာမဟုတ်လား
။ဟုတ်ပြီ
။မျက်စောင်းထိုးတိုင်းစိတ်ဆိုးသလား
။မဟုတ်ပါဘူးရှင်
။တချို့ဟာတွေကချစ်မျက်စောင်းလေးတွေထိုးလာလို့ဟုတ်လား။အဲ့လိုမျက်စောင်းလေးထိုးလိုက်တာကရင်ထဲမှာခုန်သွား။ဩဒါသူ့ရဲ့အလိုဆန္ဒနော်။ဘယ်တော့မှအဲကိုပြောတဲ့စကားကိုစိတ်ဆိုးတာလားစိတ်မဆိုးတာလားဆိုသူ့မျက်စောင်းကဘယ်လိုထိုးလာတယ်လဲဆိုတာလည်းရှိသေးတယ်ဟုတ်လားစိတ်ကောက်တယ်လို့လို့ဟန်လို့တယ်လို့လို့မူတယ်လို့လို့မာယာနဲ့ထိုးလိုက်တဲ့မျက်စောင်းရှိတယ်ထတ်တက်ရှင်လို့ထိုးတဲ့မျက်စောင်းလည်းရှိသေးတယ်เนาะဒါကာယဝိညာဉ်ဒါလည်းရုပ်ပဲအဲ့ဒီအမူအရာကလေးကရုပ်တစ်မျိုးဖြစ်သွားတယ်เนาะကဲဝစီဝိညာဉ်ကတော့ထင်ရှားပါတယ်เนาะဆဲလိုက်ရင်လည်းဆဲအကျင်နေတာမလို့ထုတ်ဆဲလိုက်တယ်ကောင်အဲ့လိုမျိုးတို့ဖရားတွေရှိခိုးတယ်မျက်စောင်းဖရားကိုစိတ်ထဲမှာလိုက်လိုက်လေးလေးကြီးညိုပါတယ်ဆိုတဲ့အတွင်းသဘောလေးကိုထုတ်ဖို့ပြောကျင်တဲ့ခါကျတော့နမောတတ္တနာဗုဒ္ဓံတဲ့နဲ့ဒီလိုတွေဖြစ်လာတာပေါ့အတွင်းသဘောအလိုဆန္ဒကိုထုတ်ပြောတာဝစီဝိညာဉ်အတွင်းသဘောအလိုဆန္ဒကိုကိုယ်ကာယအနေနဲ့အမှုရာပြတာကိုကာယဝိညာဉ်အဲ့ဒီဝိညာဉ်ရုပ်နှစ်ပါးဟာလူတွေတွေမဟုတ်ပါဘူးတွေးဆန်နေမှာလည်းရှိပါတယ်ခွေးကလေးကခင်မှန်းသီးလို့ရှိရင်ကာယဝိညာဉ်နဲ့အမီးလေးလှုပ်လှုပ်ပြတယ်ဟုတ်လား
ဟုတ်ပြီ
ကာယဝိညာဉ်စားတယ်ဆိုလို့ချင်းသူတကြည်ကြည်နဲ့လာလိမ့်မယ်တမြောင်မြောင်နဲ့လှုပ်လိမ့်မယ်အတွင်းသဘောအလိုဆန္ဒကိုသိစေဖို့အတွက်ဒါဟာရုပ်တစ်မျိုးပါပဲတဲ့ဝစီဝိညာဉ်ရောရပါပြီဟုတ်ပြီနော်ကဲကာယဝိညာဉ်ဝစီဝိညာဉ်ဝိညာဉ်ရုပ်ဘယ်နှပါရှိလဲ
နှစ်ပ
ါနောက်တစ်ခုကရူပတလဟုတာရူပတမုဒုတာရူပတကံမညတာပေါ့လဟုတာဒီယုတ်3ပါလဟုတာဒီယုတ်3ပါဆိုတော့ဒီမှာရူပတလဟုတာခန္ဓာကိုယ်ရဲ့လဟုတာပါလေပော့ပါပော့ပါတယ်လင်းမြန်ဟုတ်ပြီနော်ဟောခန္ဓာကိုယ်ပော့ပါတာဒါယုတ်တစ်မျိုးပဲဒီကောင်တိတ်ပော့ပါတာပြောရဆိုရနော်ခိုင်းလိုက်ချက်ချင်းလှုပ်တတ်တာပဲဒါသူတိတ်လေးတာဆိုအဲ့လိုမျိုးပော့တယ်လေးတယ်အဲ့ဒီဟာတွေကလဟုတာယုတ်တွေပါရုပ်ရဲ့ပေါ်ပါခြင်းเนาะရုပ်ရဲ့ပေါ်ပါခြင်းဘုံမှာကျတော့စိတ်တို့ရဲ့ပေါ်ပါခြင်းစေတသိက်တို့ရဲ့ပေါ်ပါခြင်းဒီလိုမျိုးဆိုလိုတာဟုတ်ဒီမှာကျတော့ရုပ်ဒီမှာကာယလဟုတာလို့မရေဘူးတွေ့လားကာယလဟုတာစေတသိက်မှာတို့ကစေတသိက်ပေါင်းရဲ့ဟယ်လိုဖေဟယ်လိုစေလုံးကုန်သွားတယ်ဟုတ်ကဲ့ဟုတ်ကဲ့ဖေတာဝယ်လာပြီမှကျောင်းတိပေးနော်ဝယ်လာပြီမှဝယ်လာပြီမှပီတိပတ္တိ กายปัตติสิทธปัตติဟုတ်တယ်ဟုတ်ကဲဟုတ်ပြီเนาะတေရောင်ရောက်တာယောလဟုတာယုတ်တည်းရဲ့ပော့ပါခြင်းလင့်မြန်ခြင်းဟောဒီရူပတ္တလဟုတာယုတ်လွန်လွန်ကဲကဲရှိတဲ့သူတွေအပြည့်ပြိုင်ပထမရတာဟုတ်လားရူပတ္တလဟုတာเนาะရူပတ္တမုဒ္ဓတာယုတ်ရဲ့နုညံ့ခြင်းယုတ်ကနုညံ့တာကြမ်းတမ်းတာရှိတာပဲเนาะမဖွဲ့စည်းထားနိုင်တော့ဟုတ်ပြီအာဟုတ်ရာအအဘောဒလွန်ခဲ့ပြောနေတော့မရှိသေးရနော်။သူကလက်တွေ့ကိုဒါခန္ဓာနဲ့တိုက်ကြည့်လို့ရတယ်လို့ပြောတာ။ဒါကြောင့်ပေါ့။ဒီမယ်လေးကောက်ဒီလိုလေးပြသွားလေ။ကာယဝိညာဉ်နဲ့လည်းပြသွားတယ်ဟုတ်လား။ဩ။ကဲအဲ့ဒါသူတို့ဇာပြောမယ်ဝိညာဉ်ရုပ်နှစ်ပါးထဲမှာသူတို့ဒီလိုလှုပ်ပြသွားတာပါလေ
။
ကာယဝိညာဉ်အတွင်းသဘောကိုပြောသွားတယ်မဟုတ်လ
ား။
အဲ့ဒါဗာလဲရင်လို့ဆရာမေးရလို့လား
။မမေးရပါဘူး။
ဆရာတို့လက်ညိုးလေးပဲတောင်းပြတယ်ဒါဆိုလို့ချင်းကာယဝိညာဉ်လုံလောက်တယ်ဘာလဲဆိုတာဆရာသိတယ်ဟုတ်ပြီနော်သူတို့ရဲ့ရုပ်တူတော့ဖီးဒီမှာလိတ်လာကိုအချောင်းကိုလိတ်လာတာပါတကယ်တမ်းတော့လေကဲဟုတ်ပြီဝိညာဉ်ရုပ်ပြီးပြီလဟုတာဘာလဲ
မုဒ
္ဒတာနုညံ့တဲ့ရုပ်နော်ရူပတ္တမုဒ္ဒတာရုပ်တွေဟာနုညံ့မှုတဲ့ရုပ်ရဲ့နုညံ့မှုဒါလည်းရုပ်တစ်မျိုးပဲတဲ့နောက်ပြောရူပတ္တကံမိညာတာရုပ်ရဲ့ခန့်ညာမှုနေတာထိုင်တာတွေကံမညတာရှိတဲ့သူเนาะခန့်ခန့်ညာညာရှိတယ်တချို့တွေကမခန့်မညာကြီးဖြစ်နေတယ်ဟုတ်လားယုတ်ခန့်ခန့်ညာညာရှိတယ်ဒါယုတ်ရဲ့ခန့်ညာခြင်းဘောင်းလဟုတာဒီယုတ်၃ပါးနောက်တစ်ခု
ဝိညာဉ်ယုတ်၅ပါး
လုံးအဲ့ဆိုနေဝိညာဉ်ယုတ်ကခုနတွေ့ခဲ့တယ်ကြည်ပါဝိညာဉ်ယုတ်ကနှစ်ပါးတွေ့ခဲ့လဲ
၅ပါ
းဝိညာဉ်ယုတ်က၅ပါးအခုလဟုတာဒီယုတ်က
၃ပါးအ
ဲ့ဒီနှစ်ခုကိုပေါင်းလိုက်လို့ရှိရင်ဝိကာရယုတ်၅ပါးအမှုအရာပေါ့ဟန်ပန်အမှုအရာဟန်ပန်အမှုအရာတော့ဟုတ်ပြီအခုနပြောတဲ့ပော့ပါတာတွေခန့်ညားတာတွေလင်းမြန်တာနှုညံ့တာတွေကဒါအမှုအရာတွေကြည့်ပဲလေကဲနောက်တစ်ခုသွားမယ်ဥပါစေယတန်တတိပေါင်းဇာတိယုတ်နှစ်ပါအဲ့ဒါလေးကိုနည်းနည်းရေးကြည့်တယ
်ဝိကာလဘာလဲခဏ
တေချာကြည့်ပါသူအမှုအရာယုတ်ပေါ့နော်ဟိုသူ့ရဲ့အဓိပ္ပာယ်လေးတွေတိတိကျကျလေးတွေကိုကျွန်တော်နောက်မှကျော်စာထုတ်ပေးမယ်ဒီညမှာကဲဥပါစေယယုတ်တန်တတိယုတ်တော့ခွဲချက်မယ်เนาะဥပါစေယယုတ်တန်တတိယုတ်ပေါင်းဇာတိယုတ်နှစ်ပါးဥပါစေယဆိုတာကယုတ်တို့ရဲ့အဲဘယ်နာကြီးရမလဲဒီမှာကြည့်မယ်เนาะယုတ်တို့ရဲ့စတင်ဖြစ်ပေါ်ခြင်းစတင်ဖြစ်ပေါ်ခြင်းစတင်ဖြစ်ပေါ်ခြင်းဟာဥပါစေယယုတ်နောက်တစ်ခုကတော့အစာထိုးဖြစ်ခြင်အစာထိုးဖြစ်ခြင်းကြတော့တန်တတိယုတ်ဟောအဲ့ဒီယုတ်နှစ်ခုနော်ရမလားဥပါစေယဆိုတာဗာလဲ
စတင်ဖြစ်ပေါ်ခြင်း
တန်တတိဆိုတာ
အစာထိုး
ဖြစ်ပေါ်ခြင်းရုပ်တွေဟာစတင်ဖြစ်ပေါ်တာရှိတယ်အစာထိုးပြီးတော့အစာထိုးပြီးတော့မှဖြစ်သွားတာရှိတယ်အဲ့ဒါဟာလဲသူ့ကိုဇာတိယုတ်သူကအစတင်ဖြစ်ပေါ်တယ်ဒါလဲဇာတိအနေနဲ့စတင်ဖြစ်ပေါ်တာเนาะအဲ့ဒီစတင်ဖြစ်ပေါ်ပြီးသားယုတ်ကလေးရှုပ်သွားလို့ချင်းအဲ့ဒီအတိုင်းလေးအစာထိုးပြီးတော့မှဖြစ်တယ်ဘာလို့ဆရာဟိုတက်တာပြခြင်းတယ်၃ခါလောက်ပြခြင်းတယ်ဒီမှာဇာတိယုတ်အော်ဟိုပါလဲဥပါစေယယုတ်စတင်ပြလိုက်နော်မပြီးမရှင်ဆက်ကပြနေမယ်တန်တတိယုတ်သူကထက်ကစားထိုးသွားတယ်ဟုတ်ပြီလားလူတယောက်ကိုတက်တာပြရင်ဒီလိုမျိုးအများကြီးပြတယ်မလားပြလိုက်တဲ့ခါမှာဒါကာယဝိညာဉ်အနေနဲ့လဲပါတယ်ပြီးတော့စတင်ဖြစ်ပေါ်သွားတဲ့ယုတ်ဒါကာယဝိညာဉ်ကိုပဲပြောပြနော်တကယ်တမ်းတို့ခန္ဓာကိုယ်ရဲ့အစဉ်ထဲမှာစတင်ဖြစ်ပေါ်တဲ့ယုတ်ရှိတယ်ဆက်ကအစားထိုးပေးသွားတဲ့ယုတ်ဆိုတဲ့သဘောတစ်မျိုးရှိတယ်အဲအဲ့ဒါဇာတိယုတ်နောက်တစ်ခုကျတော့စရတာယုတ်ဒါတော့လွယ်သွားပြီစရတာယုတ်ရင့်လျော်တဲ့ယုတ်ခုနကစတင်ဖြစ်ပေါ်တယ်အခုကကျတော့ရင့်လျော်တယ်ယုတ်တို့ရဲ့ရင့်လျော်ခြင်းယုတ်တို့ရဲ့အိုမင်းခြင်းအဲ့ဒါကိုစရာလို့တို့ကခေါ်ကြတယ်မဟုတ်လားစရာစရတာယုတ်တပါနောက်တစ်ခုအနိစ္စတာယုတ်အနိစ္စတာလို့ဖတ်ရင်ကောင်းတယ်နော်အနိစ္စတာဆိုရင်လွယ်လွန်တယ
်
အနိစ္စတာယုတ် ရုပ်ရဲ့ရှုပ်သိမ်းခြင်းပျက်စီးခြင်းပေါ့အဲ့ဒီဟာအနိစ္စတာယုတ်သူဟာအဲ့ဒီဟာတွေပေါင်းလိုက်လို့ရှိရင်လက္ခဏာယုတ်သူဟာလက္ခဏာအမှတ်အသားပုံစံတွေတကယ်တကယ်ရှိနေတဲ့ဟာတွေမဟုတ်စတင်ဖြစ်ပေါ်လာတယ်ဆိုတာကိုလည်းမြင်ရတဲ့ကိစ္စလည်းမဟုတ်သူဟာအမှတ်အသားအနေနဲ့ပဲသူဟာဘာမှထူးထူးဆန်းဆန်းရင်းမျိုးမဟုတ်တန်တတိယုတ်အစားထိုးသွားတယ်ဒါတွေညံနေတော့တိဖို့တိဖို့လို့တယ်ပေါင်းလိုက်ရင်ဇာတိယုတ်နှစ်ပါးသရတာယုတ်သရတာယုတ်ကအမှတ်အသားလေးပဲလေသူကသရတာယုတ်ကိုမမြင်ရဘူးအိုသွားလို့တာဟောင်းသွားလို့တာဒါကြာပြီပဲလို့ပြောတာဆိုတော့အဲ့ဒါကိုသရတာယုတ်လို့ခေါ်တာသရတာအနိစ္စတာယုတ်ပျက်စီးသွားတယ်ဟုတ်လားပျက်စီးသွားတယ်ပြိုကွဲသွားတယ်ဟုတ်အနိစ္စတာယုတ်အဲ့ဒါဟာလက္ခဏာအမှတ်အသားလေးတွေပြတာပါတဲ့ဖြစ်ပေါ်လာတဲ့အစားထိုးသွားတယ်အိုမင်းသွားတယ်ပျက်စီးသွားတယ်ဒါတွေဟာအမှတ်အသားလေးကိုပြပြပေးတဲ့ယုတ်တွေဖြစ်တယ်ဒါယုတ်ရဲ့သဘောတွေပဲဒါဆိုလို့ချင်းဥပစရာယုတ်တန်တတိယုတ်သရတာယုတ်အနိစ္စတာယုတ်ပေါင်းလို့ရှိရင်လက္ခဏာယုတ်၄ပါးလို့ဆရာဩပြီးတော့ပါဆရာဟုတ်ဟုတ်ဟုတ်ဟုတ်ကဲ့ပါဆရာဩစိမိုရာတေးဦးဆရာဟုတ်ဟုတ်ဟုတ်ကဲ့ပါဆရာဟုတ်ဟုတ်ကျွန်တော်ရောက်မှဆိုင်တင်းရမှာဟုတ်ကဲ့ကဲဟုတ်ပြီဒါဆိုလို့ရှိရင်ဥပစရာတန်တတိဇာဩသရတာအနိစ္စတာဥပစရာနဲ့တန်တတိနှစ်ခုပေါင်းရင်ဇာတိယုတ်အဲဒါဆိုသူ့ကိုအကုန်လုံးရှုပ်မယ်ဆိုရင်ဇာတိယုတ်သရတာယုတ်အနိစ္စတာယုတ်သုံးခုပဲဟုတ်ပြီလားလက္ခဏာယုတ်၄ပါးအဖြစ်ဖော်ခြင်းလို့ရှိရင်ဇာတိယုတ်ထဲမှာဥပစရာနဲ့တန်တတိကိုပြန်ထုတ်လိုက်ဟုတ်ပြီကဲအဲဆိုလို့ရှိရင်ဒါယုတ်ကတော့ဒါအကုန်ပဲဟုတ်ပြီလားလက္ခဏာယုတ်၄ပါးကုန်တာနဲ့28ပါးပြည့်သွားပြီအဲ့တော့အာဃာတဓာတ်ပရိစေရာယုတ်ကတစ်ပါးဝိညာဉ်ယုတ်ကနှစ်ပါးလူဓာတိယုတ်က3ပါးလက္ခဏာယုတ်4ပါးပေါင်း10ပါးတိအတဘာဝယုတ်ညီဤအလက္ခဏာယုတ်ညီဤအနိဗ္ဗာန်ယုတ်ညီဤအရူပယုတ်ညီဤအတ္တမတနာယုတ်ညီဤအတ္တမတ္တမတနာတမတနာ
တမတနာ
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 တမတနာယုတ်เนาะတမတနာဥပဒနာအဖြစ်အထုတ်ရမယ်ယုတ်ယုတ်အစစ်လက္ခဏာယုတ်လက္ခဏာယုတ်ဆိုတာအနိစ္စဒုက္ခအနတ္တအဲ့ဒီလက္ခဏာကြီး၃ပါးနဲ့အထုတ်ရမယ်ယုတ်အဲ့ဒီလိုမဟုတ်ဒီ10ပါးလုံးဟာအလက္ခဏာယုတ်တဲ့လက္ခဏာကြီး3ပါးအနေနဲ့သူတို့အားထုတ်ရမယ်ဟာဒီမဟုတ်ပါဘူးလို့ဆိုတော့တမ္မတနာဝိပဿနာမထိုက်ဘူးတဲ့ဒီယုတ်10ပါးဟာနော်ဟုတ်ပြီလားအနိစ္စတာယုတ်ကိုဝိပဿနာရှုတယ်လေပြက်စီးသွားလို့ရှင်အနိစ္စသဘောကိုမမဲခြင်းဆိုတဲ့သဘောကိုမသိဘဲနဲ့ခွတ်ကြခွဲတဲ့ယုတ်တစ်ခုရဲ့ပြက်စီးခြင်းဆိုရဲ့လက္ခဏာယုတ်ကိုဝိပဿနာရှုတယ်လေ။အော်အနိစ္စဆိုဝိပဿနာမထိုက်ဘူး။အဲ့ဒါဆိုလို့လား။ဟုတ်ပြီနော်။အနိစ္စဒုက္ခအနတ္တအဲ့ဒါလောက်လွယ်လို့ရှင်တလောကလုံးကပုထုဇဉ်ပဲရှိပါမလဲ။ဉာဏ်မစိုက်နေတယ်နော်။သူကဘာဖြစ်ဖြစ်အနိစ္စခလုတ်တိုက်လဲအနိစ္စလား။ဒီလိုမျိုးတွေအမှတ်သားနဲ့ရုပ်တာတဲ့အမှတ်သားနဲ့ဖြစ်လာတဲ့ရုပ်တွေပေါ့ဒါတော့လို့ရှင်အောက်မှာထပ်ကြည့်မယ်တဘာဝယုတ်78ပါအတဘာဝယုတ်10ပါဘာယုတ်28ပါတလက္ခဏာယုတ်78ပါအလက္ခဏာယုတ်10ပါဘာယုတ်28ပါနိဗ္ဗာန်ယုတ်78ပါအနိဗ္ဗာန်ယုတ်10ပါဘာယုတ်28ပါရူပယုတ်28ပါအရူပယုတ်10ပါဘာယုတ်28ပါတမတနာယုတ်28ပါအတမတနာယုတ်10ပါဘာယုတ်28ပါ ဟောဒါဆိုရင်ယုတ်တွေကိုအချင်းအချင်းလေ့လာခြင်းဆိုတဲ့ရူပသမုဒ္ဒေတာပြီးတာပေါ့တခန်းဒါကဘာအဓိကလဲဆိုရင်နာမည်လေးတွေမှတ်ရမှာနော်လို့ရင်းကဒါနာမည်လေးမှတ်မယ်အခုနပြောခဲ့တဲ့အဲ့ဒီနေ့လေး၅မျိုးပေါ့နာမည်၅မျိုးမှတ်မယ်တဘာဝတလက္ခဏနိဗ္ဗာန်ရူပတမ္မတနအဲ့နာမည်လေးတွေမှတ်မယ်ဒါဆိုလို့ရှိရင်ကြံတဲ့ဟာကအလေးတွေရှိရထည့်လိုက်အောင်မယ်အတဘာဝအလက္ခဏအနိဗ္ဗာန်အရူပအတမ္မတနဆိုပြီးဒါလေးတွေမှတ်လို့နော်တိုးတော်လဲ तू ကဒီမှာအပေါ်မှာလဲ28အောက်မှာလဲ28 28 28တင်မလို့ရုပ်တွေများသွားတာမဟုတ်ဘူးဒီ28ပါ့ဘယ်နာမည်အမျိုးမျိုးနဲ့ခေါ်တယ်နားလည်မလားနားလည်ပါတယ်เนาะဒီဟာပဲနာမည်မျိုးမျိုးနဲ့ခေါ်တယ်တဲ့ဒါဆိုရင်ရူပသမုဒ္ဒေတတခန်းရက်ခဲ့မယ် နားလည်ပြီးလို့တော့မဆိုလို့သေးဘူးနော်နားလည်ဖို့လည်းအဲ့လောက်လည်းမလွယ်သေးဘူးမေတ္တာပို့ပြီးပြန်မယ်သုံးပဲကျန်တော့တယ်ပြေးလိုက်တော့
ติ๊กๆนี่โอ้ติ๊กๆ